ယောဂီအနေနဲ့ကြောင်းရလေးတစ်ခုပါဘူးကိုယ်တိုင်လည်းပဲဒါလေးကိုစုံစမ်းနေလို့ကျုံတဲ့ခါမှာယောဂီအနားရဘူးတဲ့လူဓမ္မစဉ်းစားကြတယ်လို့ကောင်းဒါလေးကိုပြောဖို့ရအကြောင်းရလေးရလိုက်ပုံကငင်ရတပည့်တယောက်ဒီမှာစာရေးတဲ့ခါမှာတခါတော့စိတ်ဖိတ်ပြည့်စာရေးတဲ့ခဲ့ဖို့ဒီကြံနဲ့ပတ်သက်ပြီးတော့မှအထူးလဲမပြောဓမ္မအိမ်ရောက်လာတဲ့စာရေးကလေးကိုဖတ်ကြည့်တယ်ဖတ်ပြီးတော့စဉ်းစားလေးလေးသင်္ခါကြီးအကောင်းကြီးလေးလေးနဲ့လေးဒီလိုဖြစ်တယ်ဒီကြောင့်လေးကိုသူနဲ့အစဉ်ကြီးတဲ့ကပြောမယ်လို့စိတ်ကြည့်ထားဒါဘယ်သူမှသူစဉ်းစားနိုင်တဲ့နားလေလွယ်တဲ့အကြောင်းလေးဖြစ်တယ်ဒါပေမဲ့လေးလေးနဲ့စဉ်းစားမယ်ဆိုတော့တော်တော်ကိုနေပြတော့ဒီအတိုင်းသဘောပေါက်တယ်ဆိုရင်ဘဝကိုပို့ပြီးတော့အတိတ်ရဲ့ရှိရှိလေးလေးနဲ့နေဖို့ရဟုတ်ဖြစ်တယ်ဒီကြောင့်ရောအစအဆုံးဖတ်ကြည့်လိုက်တော့သူအချိန်လေးကဘယ်လိုသွားတွေ့ရလဲလူဘဝကိုသွားရမယ်ဒီကမှားနေတဲ့ပုံစံမျိုးဖြစ်တယ်။ဒါလည်းတင်စားတော့ရေးထားတာ။ဒီဒီစာကိုရေးတဲ့လူကဒီမှန်းလည်းမသိဘူး။ဆဲကလေးကတည်းကရောက်တာ။သူတို့စံစံဖြစ်တယ်။တော့လူကြီးကိုသွားရတော့မယ်ဒီကြောက်ကိုသိတဲ့လားလေးနည်းနည်းမှားလိုက်တဲ့ပုံမျိုး။မှားနေတာပြောနေ။အဲ့ဒီလိုနောက်ခံလေးကိုနည်းနည်းလေးသိထားမှာရှေ့ဆက်ပြောသွားတဲ့အကြောင်းအရာကိုတော့သိချင်းဒီအချက်လေးတွေနဲ့နံပါတ်1တက်ပြီးပြီးသွားတာနံပါတ်10ပြောက်တော့နံပါတ်1ချက်ကအဲဒီကရကအင်္ဂလိပ်လို့ဒီချက်မှာတော့အင်္ဂလိပ်လို့နားလည်းဒီလိုများပါတယ်ခရီးငယ်လေးတွေကဆိုရင်ကျွန်တော်လည်းဒီမှာလိုလဲအတိတ်တွေကဖြည့်ပြီးတော့ပြောရမှာဆိုတော့အင်္ဂလိပ်လို့နားမလည်တဲ့သူကလည်းစိတ်ဆမရှိဘူးဒီမှာလိုနားထောင်တယ်မှတ်တိချက်က you will receive a body ဆိုတော့ဒီလိုသွားတော့မှာဆိုတော့သူကပြောနေတာနော်သင်ဟာခန္ဓာတစ်ခုရဒီငါးပါးအပေါင်းကိုလည်းတစ်ခုလို့ခေါ်လို့ရတာအပေါင်းကိုတစ်ခုနေလုံးလုံးဖြစ်တယ်ဘဝတစ်ခုရဒီခန္ဓာငါးပါးတစ်ခုအပေါင်းတစ်ခုဆိုရကြတာဘဝတွေကလည်းအများကြီးဆိုတော့ဒီလိုခန္ဓာတွေရဘူးတာလည်းပဲတော်လေးများပါဘယ်မှာဒါကိုပဲနည်းနည်းနဲ့တော်လေးစဉ်းစားကြည့်အမှတ်တမဲ့နေလို့ရှိရင်အခုလက်ရှိရထားတဲ့ခန္ဓာကိုပဲတကယ်ကိုပြင်းပြင်းထန်ထန်ဒါမှငါအစ်စ်ကြီးလို့ခင်းဒါမှငါအစ်စ်ကဘယ်မှာလဲလို့မေးတော့အဲ့တော့ကြီးတယ်ကတော့ခင်းနေရအမြဲတမ်းပြောင်းလဲသွားနေတာဆိုတော့ဘဝကပြောင်းလဲပြောင်းလဲခန္ဓာကိုငါလို့ပဲဘယ်လိုပဲဆွဲကြ You may like it or hate it but it will be yours for the entire period this time around ဆိုတာဒီဘဝတာအတွက်ကိုဒီခန္ဓာကိုယ်ဟာသင်္ခန္ဓာကိုယ်ပဲဒီခန္ဓာကိုယ်သင်လိုက်သဘောကျခြင်းနဲ့ကြောက်မယ်မကြခြင်းနဲ့ကြောက်တယ်အဲ့တော့အကြောင်းမျိုးကြောက်တဲ့သူတွေကကိုယ်ခန္ဓာကိုယ်သဘောမကျတာဖြစ်တယ်သူတို့ဒီမှာယူကြည့်တယ်ဒီလိုမှမင်းမဖြစ်အောင်ကြက်စိတ်လုံးစိတ်ကုန်တယ်စိတ်ပြက်တယ်အဲ့လိုပြောကြရတယ်လည်းရှိတယ်နော်အဲ့တော့ဘာဖြစ်ဖြစ်ရထားတဲ့ခန္ဓာကတော့ဒီသဘောတရားတဲ့ကိုယ်ခန္ဓာပဲသူ့ကိုယ်ပဲအကြောင်းပြုပြီးတော့ပြုခြင်းပြုထိုက်တဲ့ကုသိုလ်သွားမှုတွေဒီကိုယ်ပဲလုပ်တယ်ယောက်ျားပဲဖြစ်ရဖြစ်ရမိန်းမပဲဖြစ်ရဖြစ်ရအချိန်တွေကဖြစ်နေတာဘောတန်ရည်မှာကြာတလဲဖြစ်လိုက်ညီမတလဲဖြစ်လိုက်ဒီလိုဖြစ်တာရှိတယ်ဒီလိုအားတွေကဟိုစားရက်ကြီးတဲ့ဖတ်ဘူးလို့သူကပြောဘူးလို့ကြားဘူးလို့ဟုတ်မှာပါပဲသူတို့လက်ခံရုံမဟုတ်ဘူးနဲ့ဒါကိုနည်းနည်းစဉ်းစားကြည့်လေလာကြည့်ဒီဘုန်းကြီးဆိုရင်ညီလေးတွေကလူဝင်စားကိုတိတ်ဆိတ်ဝင်တာအခုထိလည်းပဲအမှန်တန်သိဝင်တာလူဝင်စားဆိုသူတို့ဆန်းကြည့်တာဘောဆက်ဆက်ကသူ့အထုံးဝါနာရီပါလာပုံလေးအချက်အကျက်ချတော့စဉ်းစားကြည့်တော့မြန်တွေ့ရတယ်လူငင်းသားတွေနေတာလည်းခံပါတခါတော့ကြုံကြိုက်ချင်တော့အဲ့ဒီမနေ့ရွေငယ်တုန်းကစတင်တိုက်တစ်ခုပါသာသင်ရင်းနဲ့နေရတယ်လို့ပါအပြုပြုနေတဲ့ကိုရင်လေးကပါအဲ့ဒီကိုရင်လေးကအရင်ဘဝတော့ကမိမဖြစ်ဘူးသူအပြုပြုနေတာသူကအနိုင်ရင်းနေတယ်ဘယ်လိုမှဖြစ်စရာကောင်းပါလားသူကလည်းပဲသူကသင်တတ်တယ်ဟိုလိုအပ်တာလေးလိုပဲသူကဆောင်ရွက်ပြည့်တတ်တယ်ဘယ်လိုကြားလို့ဒီနေ့အနိုင်ရင်းနေပြီတော့သူ့ကိုညီလေးတယောက်လိုပဲအဲ့ဒါဖြစ်တာသူကအတိတ်ဘဝကမိမဖြစ်ခဲ့တာဘဝကလည်းပြီးတယ်အကုန်လုံးလည်းပြီးပတ်ပြီအဲ့ဒီမိမဖြစ်ခဲ့တဲ့ဘဝတော့အတိတ်ငယ်ငယ်နဲ့တော့ပြီးသေးသွားတာသူကသူ့လက်ပြီးချမ်းပေးပြီဘာဖြစ်လို့ပြီးသွားတာလဲနေကြည့်တော့သူ့အဖြစ်ကသနာစရာများကောင်းပါတယ်သာမဖောင်းနိုင်ဘူးဒီရတာသူအမှန်တန်ကြောက်တယ်အဲ့ဒီအရင်ဘဝတုန်းကသတ်မိဖြစ်သေးတယ်။သတ်မိကအများကြီးပဲရခဲ့ပြီ။သုံးတယောက်မှမဖွားနိုင်ဘူးဒီကရ။အင်းဘွားတော့က သူ့အိမ်တော်ခင်ပွားကလည်းဖြည့်ပြီးအကုန်လုံးသူမှတ်မိတယ်အဲ့ဒါဒီဟာလေးသူ့ရွာကိုပြန်သွားတဲ့ခါမှာဒီမှာဘုရင်ကြီးကြည့်ကြတယ်ရပြန်လာကသူ့မေးလို့ရှိရင်ပြန်ပြောပြတယ်သူအိမ်ဘွားတော့ကအမေဖြစ်နေဝေးခဲ့တဲ့သားသမီးဖြစ်နေတယ်အခုဘွားကတော့ဘာမှမတူဘူးအစ်မလေးမတူဘူးဒီဘွားကဘာမှမတူတာနဲ့ပဲလူပြောက်ကိုကိုနဲ့ဘာမှမပတ်သက်တော့ဘူးဒီလိုစလို့မရဘူးဘွားတန်လျာမှာစဉ်ညွတ်တယ်ကဲဒီအနာမတက်ကတန်တာရဆိုတဲ့ပုံစဉ်ညွတ်မတော်ဘူးလို့မရှိဘူးလို့ပြောထားတယ်အဲ့တော့အဲ့ဒီကိုရင်ကသူပြောပြန်သွားတဲ့ခါမှာအခုသားသမီးတွေလည်းလာကြတဲ့အကြောင်းပြောအိမ်ကအိမ်ဘွားတော့ကခင်ပွန်းလည်းလာတော့အဲ့ဒီခင်ပွန်းကြောင့်သူကဘလို့ခေါ်မှမသိမသိတော့ကလေးကြည့်တော့ပြောတာလေကိုလူကြီးကလည်းလာသေးတယ်အဲ့ဒီဘွားကဘွားလည်းဒီကိုရင်ကိုတောင်းဆိုရှိသေးတယ်ဒါအရင်ဘွားတော့ကသူ့မိန်းမအခုဘွားမှကျတော့ယောက်ျားလေးရှိတော့ကိုရင်ဖြစ်နေတယ်တောင်းဆိုရှိသေးတယ်ဗာမြလူအပ်တယ်လဲရှိတယ်ဒီသားနဲ့ထောက်ပံ့တယ်ဘွားတာညာတန်ရာကြီးကအဲ့ဒါကိုဖြစ်နေတာယောက်ျားဖြစ်တဲ့ခါလည်းရှိတယ်မိန်းမဖြစ်တဲ့ခါလည်းရှိတယ်အဲ့တော့ယောက်ျားဖြစ်တဲ့ခါမှာယောက်ျားခံတာယောက်ျားဘွားနဲ့ယောက်ျားမလို့ဖြစ်တဲ့ကိစ္စလည်းရှိပါသေးတယ်။အဲဒါတွေကိုလုတ်တင်လုတ်ထိုက်တဲ့ပုသူရေးကောင်းတဲ့ကိစ္စတွေကိုဒီစစ်စာလုတ်သွားဖို့ပဲ။ယောက်ျားပြည့်တဲ့ခါမှာအဖေပြည့်ရတယ်။ဟောအဖေဘဝနဲ့မိသားစုကိုကြာပွေပြင်းပြီးတဲ့ပြည့်စုံတဲ့သူတင်နေသုံးပါလေ။ဒါလည်းပဲဘဝအတွေ့အကြုံတစ်ခုပါပဲ။ဟောတစ်လက်မိမဖြစ်တဲ့ခါလည်းရှိခဲ့ပါပဲ။နောက်လည်းမဖြစ်ဘူးလို့ပြောနေတယ်။ဘဝကံကြီးအတန်းရှိတာဆိုတော့ကံကြောင်းပေးနေနေကြောင့်ဖြစ်နေတာကြီးပဲ။အဲဒီလိုသူမိမဖြစ်နေတဲ့ဘုရားရနေတဲ့ဒီကြားလို့ပဲခုဘုရားကဘာမှသိပြစရာမလိုဘူးမိမဘုရားနဲ့မှဘိုးဘီတော့သိနေတဲ့အကြောင်းအရာတွေရှိတယ်အမေဖြစ်နေတာသမီးတွေပြုစုရတာလည်းပဲဒါလည်းပဲအတွေ့အကြုံတစ်မျိုးပဲဘယ်လိုပဲဖြစ်လာဖြစ်လာရတဲ့ဘုရားကံပူးရှိရှိအသေးသေးရှိရှိနေတတ်ဖို့အရေးကြီးပါတယ်အကောင်းဆုံးပြောသူ့အသုံးချဖို့လည်းလိုတယ်ဒီကြောင့်လေဒီဆရာတော်ကြီးစာပေထဲမှာရေးထားတာဖတ်ဖို့လည်းတခုမှတ်မိဒီခန္ဓာကိုယ်ကိုအစာခိုင်းသွားကြီးဆရာတော်ကြောက်အဲ့လိုရေးခဲ့တာအဲသူ့ထားထားတာခိုင်းရမယ်တော့ကြီးတဲ့သူ့အချိန်လုံးဆိုတော့မခိုင်းနဲ့ထိုင်လည်းပဲဒါရေးမတည်တော့ဘူးသူ့ချင်းမကြိုက်တော့အနာခိုင်းသွားကြီးဆိုလို့သူ့မကြည့်မမွေးပဲထားလို့လည်းမဖြစ်ဘူးခိုင်းရမှာဆိုတော့သူ့ကြည့်ရမှာဖြစ်သူ့ကိုတကယ်ကြည့်စုစောင့်ရှောက်တော့လုံနိုင်တဲ့ကိစ္စကသူ့ကိုကောင်းမှုမှန်တယ်မြောက်ကျွတ်ကျွတ်ဆန်းဆန်းလုပ်ရတယ်တချို့လူတွေကကိုမာရေးချင်းနေရှိပါလိမ့်မယ်ဒီလိုစစမလုပ်ကြဘူးကိုကိုကအင်တာနီးရတယ်အင်တာနာတယ်စက်တာလို့နေရစက်တာလို့နေတာမကောင်းမတွေ့တယ်ကြီးပွားဒီလိုစစရုပ်ကံရမှအတိတ်တုံများမှအတိတ်များလည်းပဲပူရင်းဖြစ်တာဆိုတော့လုတ်တဲ့လုတ်တဲ့နေရာတွေအများကြီးတယ်မှာနေရာနဲ့ပတ်သက်တဲ့ကိစ္စတွေကလည်းလုတ်တဲ့မှာလူသားရင်းအတိတ်များရှိတဲ့တော်ဖြစ်တယ်လူသားရင်းတရားထုတ်လို့ဖြစ်တယ်ဒါကြောင့်ရထားတဲ့အခွင့်အရေးအောင်တော့မတုံးချဘူးပဲရေးကြည့်တယ်သူ့ဘဝကိုစိတ်ပြည့်နေလို့မကောင်းဘူးဘဝကိုစိတ်မပြည့်ကြဘူးညီမနှိမ့်ချက်ကပို့ပြီးတော့စဉ်းစားဖို့ကောင်းပို့ပြီးတော့လေးနဲ့တယ်လို့ဖြစ် You will learn lessons You are enrolled in a full-time informal school called life ဒါကဘဝလို့ခေါ်တဲ့အချိန်ကြီးအကြောင်းကြီးမှာသင်သွင်းထားတယ်informal ဆိုတော့သူကစာသင်ခန်းမရှိဘူး။သင်ခန်းမစာအုပ်ရေးလို့ပြီးခန်းမရှိဘူး။ဘဝမတည်ပြရတဲ့ကိစ္စအားလုံးကသင်ခန်းစာတွေ။ဒါဘဝကိုကြောင်းကိုတင်စားလိုက်တာကိုသိတယ်။ဒီပုံရငယ်လေးကလည်းစာပေဝန်တန်ပါတဲ့ကြောင်းမဲ့နေခြင်းနဲ့ကြောင်းနေရတာသိပြော။ငယ်တော့ကမိဘတွေစီးပွားရေးအတွက်ပြေလို့တခါတော့ဥပဒေကကျောင်းမှာထွက်ပါတော့လို့ပြောဘူးလေ။အဲတော့ကမထွက်ချင်။မိဟမကမိဟလို့လို့ပြောနေကြောင်းတဲ့။သင်ခန်းရေးကိုအတန်တန်မှုထားခဲ့တယ်။ဒီလိုပဲစာပေဘုရားလည်းအများကြီးရှာတယ်။ပညာသူကကျောင်းမှာတင်မှရတာမဟုတ်ဘူး။ဒါလည်းနားလေ။ကျောင်းမှာတော့အခြေခံဘုရားကိုသိလိုက်တာ။ကိုယ်အကျောင်းမှာရတဲ့ဒီအခြေခံဘုရားလေးနဲ့ပဲနောက်ထပ်အများကြီးရှာရတာ။ဒီလိုရှာရင်ဖွင့်ရင်လည်းတရားနဲ့ပတ်သက်တဲ့စာပေတွေဖတ်လိုက်တာ။ကျောင်းမှာတော့နည်းနည်းပါးပါးခြေတော့ကတရားနဲ့ပတ်သက်တဲ့စာအုပ်တွေသင်ရပါလေ။ဇတ်တော်တွေအများကြီးသင်ရတယ်။ဥပုံညာဝတ္ထုဆိုတာသင်ရတယ်။ရှင်မသက်တရရေးခဲ့တဲ့ကြရားလင်နာပြို့တွေသင်ရဘူးလေ။နောက်ပိုင်းကျတော့ကိုယ့်အကိုစာပေတွေအများကြီးရှာဖတ်တယ်ဒီအနေပါကြတယ်လေဖတ်ပြီးဒါလည်းပဲပြင်ရပါပဲစာကြည့်တဲ့ကူသွားတယ်ကောင်းတဲ့တော့ဒီထုတ်တယ်ဖတ်တယ်စဉ်းစားတယ်တချို့လုံးလုံးဖြစ်တာကိုကောက်ကိုလှုပ်ကြည့်တယ်စမ်းကြည့်တယ်ငယ်ရဲရဲအဲ့လိုစမ်းကြည့်နေတဲ့အချိန်ဝါရဏလေးပါတယ်အက်စပီရီမန့်လုပ်နေတာပါတယ် တော့တစ်သက်လုံးလည်းပဲပညာဟုတ်ကတန်ဖို့ထားတော့ပညာပဲရှာခဲ့တာအခုချိန်ကြီးလဲပညာရှာတော့မယ်တရားဟာလည်းပညာပါသူကမပိုးပြီးတော့အစဉ်တန်မြင့်တဲ့ပညာဖြစ်တယ်အဲ့တော့အသုံးလုံးလေးကိုသိကြကြည့်ဝိပဿနာဉာဏ်လို့တုံ့ပြန်ဝိပဿနာပညာလို့တုံ့ပြန်သိတဲ့သဘောအမှန်မှန်မှန်ကန်ကန်ပိုင်ပိုင်ချာချာကြည့်ကြည့်ဆိုလို့သိတာကိုပညာလို့ Each day in this school you will have the opportunity to learn lessons ဒီဘဝဆိုတဲ့ကျောင်းကြီးမှာနေ့စဉ် lesson သင်ခန်းစာတွေအသိဉာဏ်တွေပညာတွေရဖို့အခွင့်အရေးတွေကြိုးစားလိုက်မယ်အဲ့လိုအမြင်လေးနဲ့ကိုယ့်ဘဝကိုကြည့်လိုက်တာနေ့တိုင်းငါယူစရာပညာတွေရှိနေသင်ခန်းစာတွေရှိတောင်ကဖြစ်ကြတယ်ဉာဏ်ရှိတာဒီလိုအမြင်လေးနဲ့ဘဝကိုမြင်တော်လို့ရှိအမှတ်တမဲ့မနေတော့ဒီကြောင့်ရလေးကိုအရင်ဒီကဲနှစ်ပတ်သုံးပတ်လောက်တော့လည်းပဲတချို့တပည့်တွေစုံပြီးလို့ပြောဦးသေးတယ်ကျတော့ပြောတယ်အဲ့ဒီအကြောင်းအရာလေးကိုကြားပြီးတော့သူတို့လူကအတန်းသိမ်းထားပြီးပြန်ပြန်နားထောင်တာ။အဲ့ဒါလေးကိုဒီကနားထဲမှာမှတ်သားမိသွားပြီးတော့မြင့်တင်နေတွေ့တဲ့ခါမှာအရင်ထက်ပိုပြီးတော့လေးမျက်နှာကတွေ့ရတယ်။တခုခုကြောင်ရပြီးဆိုရင်ဒီကနားဘာပညာများရမလဲ။ဘာပညာစားများရမလဲ။ပိုပြီးတော့အဲ့လိုသူစိုက်ဉာဏ်နဲ့သုံးသပ်လာတယ်။ဒါကအန္တန်ပြင်းများတာ။အမှတ်တမဲ့ပေါ့ပေါ့တနာနေသွားမှဆိုရင်ဒီနေ့တည်းလာကုန်သွားတယ်။ဘာပညာမှသူတက်မလာဘူး။ဒီလိုလို့ရှိရင်တော့ဘာအာကျင်းနေဒေါသအာကျင်းနေမာနရီအာကျင်းနေအစ္စမစ္စရီအာကျင်းနေအဲ့ဒီကိလေသာတွေအာကျင်းနေတယ်ဆိုရင်ဘိုးပြီးတော့ပညာမရနိုင်ဘူးသူကပညာရဲ့ဆန့်ကျင်ဘက်ပညာကိုလွဲလွဲမှားသွားစီတယ်ဆိုတော့ဒီလေးနဲ့ဉာဏ်လေးနဲ့နေမယ်ဆိုရင်နေ့စဉ်သိကြုံရတဲ့တချို့ကိစ္စအသေးမွှားလေးတွေကတော့မှအမတန်လေးနဲ့တဲ့အသိဉာဏ်ပညာကိုရတယ်ဒီလိုရနေလို့ဒါပြီးတော့ပြောကြတယ်ဒီလည်းပဲအများကြီးရှိတယ်ဥပမာတစ်ခုချက်ပြောရရင်ဒီမိုင်းပြတ်ကဒီတရားဝါနာပါအင်္ဂလိပ်ကလည်းပဲတရားစာပေတယ်လည်းမတတ်ဘူးသူကဒီလိုပဲအမှန်တန်စီကံရှိရှိခင်းသိမ့်သိမ့်သိမ့်ကြည့်သူ့လိုကောင်းမှုလည်းအများကြီးလုပ်လို့ရှိပါတယ်သူ့ဝါနာတစ်ခုကတစ်ခုခုသူ့လိုကောင်းမှုကိုလုပ်လိုက်ပြီးဆိုရင်အဲ့ဒါကိုလူတိအောင်ပြောချင်ဒါတော့ဒီလိုဖြစ်တဲ့ညားပါကိုကောင်းတာတစ်ခုလုပ်ထားပြီးဆိုရင်လူတိအောင်ပြတယ်တော့မဟုတ်အရှင်တစ်ခုတုံလာတာမှာအများနဲ့အများကြီးပြောရတယ်အများကမတွေ့တော့တာတခုကိုတွေ့လိုက်ဘယ်လိုဘူးဘူးပေါ့ရရချင်းရအောင်လက်ကမျိုးစရိတ်ချင်းအပါဝင်ပေါ့သူကတော့အာငါဒီလိုမတွေ့တော့တာမလုပ်ဘူးဆိုတော့ခင်းသိမ့်တော့နေလိုက်နေလိုက်တော့သူ့မှာဟိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့ငနောဘာနဲ့နာတော့လို့ရှိမှာပဲအဲ့ဒါကိုပဲသူကဒီအများကြီးအောင်ဒီလိုငါကတော့အဲ့လိုမလုပ်ဘူးသူတို့ကတော့လုပ်ကြတာငါတော့မလုပ်ဒါလေးကိုသူဂုံလို့ခြင်းကုန်းယူခြင်းနဲ့ကုန်းလို့ခြင်းနဲ့သူ့ကောင်ကသိမှပြတော့လို့ခြင်းနဲ့ဒီလိုနဲ့ကသူကတရားကိုဆက်ပြီးတော့အထုတ်သွားတော့အဲ့ဒီလိုကသောင်းဝင်းကျင်းကလူတွေကသူ့ကိုအသိမှမပြုတ်လို့ရှိရင်သူတော်တော်မခံမရနိုင်ဖြစ်တော့သူတတိထားမိငါကောင်းတာလုပ်တယ်ငါမကောင်းတာဆောက်တယ်ဒါမှသူကအဲ့ဒါကိုဇာမုံမထားဘူးနောက်အခင်မကြည့်ကြဘူးအဲ့လိုဆိုသူမခံမရနိုင်ဖြစ်တယ်တော့တခါတော့အဲ့လိုသူစိတ်မှမခံမရနိုင်ဖြစ်နေတော့သူကြည့်ပြီးတော့သိကမြင်သွားတယ်ငါတို့ငါကောင်းတာလုပ်တယ်မကောင်းတာငါမလုပ်ဘူးသူတို့ကအဲ့ဒါကိုအသိမှမပြီးမပြီးတော့ငါသူတို့ကိုသိဆိုးနေတယ်အမှန်တော့ငါသိဆိုးမလို့ပါတော့သူမြင်သွားတယ်နော်အဲ့လိုသူစိတ်ထဲမှာဖြစ်တဲ့ခံစားချက်ကိုရှင်းရှင်းလင်းလင်းပုတ်ပုတ်ပုတ်မြင်လိုက်ပြီးတဲ့နောက်ပိုင်းမှာအဲ့လိုကိစ္စနဲ့ပတ်သက်ဖို့သူစိတ်ကြည့်တယ်သူကောင်းတာကိုလုပ်တယ်မကောင်းတာကိုရှောင်ကျင်တယ်အများအသူအချင်းကြီးလဲလဲဒီကိစ္စမရှိဘူးတော့သူစိတ်ကပုံပြအေးချမ်းသွားတယ်အရင်တော့ကအဲ့ဒီသူကိစ္စကိုသူလုပ်နေတဲ့ကိစ္စကိုတံပိုးမထားတဲ့သူအစိမ့်မှမကြည့်တော့သူကအထင်မကြီးရတယ်ဆိုရင်သူနည်းနည်းကြိတ်ပြီးတော့သိဆိုးနေအဲ့လိုလမ်းမှာတွေ့နေတဲ့သူစိတ်ကတော့မျိုးပဲနေရတယ်ကိစ္စကခုနကသွားဆုံးမလို့ရှိနေတယ်ဒီလိုသူတိတ်နေခြင်းနဲ့အဲ့လိုဆိုတော့ဆက်ဆံရေးကစမပြေလည်ဘူးနဲ့တင်းမှမရှိဘူးအခုလိုသူစိတ်ကိုသူကြည့်ပြီးတော့သိသွားတဲ့ခါကျတော့အဲ့ဒီဂုံကိုလိုချင်တဲ့စိတ်ကရောက်ကြောက်တော့တည့်ရတဲ့ခါမှလည်းပဲအင်းကတည်းကပို့ပြီးတော့သူ့စိတ်ထဲမှာငြင်းငြမ်းမှုရှိတယ်အင်းလည်းပို့ပြီးသွားတယ်နောက်ထပ်ကုသိုလ်ကောင်းမှုတွေလည်းသူကအများရမ်းပဲလုပ်နေပါတယ်လုပ်နေတဲ့ခါမှလည်းပဲသူ့စေတနာကပို့ပြီးတော့ဖြူစင်သွားတယ်သူ့စိတ်ကျင့်နှံ့မှုလည်းပို့ရအခုလိုငါလုပ်ပြီးတော့ဒါကငါလူပြည့်အောင်ပြောဦးမယ်ဆိုတဲ့စိတ်ကြီးမှမရှိတော့အဲ့တော့အဲ့ဒီလိုဂုံဂုံမတ်တဲ့စိတ်ကောင်းတာကိုလုပ်တဲ့ကိစ္စမှတော့မှနော်ဂုံဂုံမတ်တဲ့စိတ်ပါနေလို့ရှိရင်စိတ်ကံမှုအဖြစ်မှမရဘူးစိတ်ကျဉ်းနှံ့မှုအဖြစ်မှမရဘူးစိတ်ကနည်းနည်းမတန့်ရှင်းတဲ့ဘုံဖြစ်သွားပြီအဲ့တော့မတန့်ရှင်းတဲ့စိတ်ကစိတ်ကစဉ်းစားနေတယ်စဉ်းရဲ အဲ့နောက်ပိုင်းမှာသူစိတ်လက်ပြန်ဆက်လာတယ်သူစိတ်ကပူပြလဲလွတ်လပ်သွားတယ်။ဟိုအဲ့ဒါလို့ကိုယ်ကမှနေစဉ်တုံ့ပြန်နေတဲ့ကိစ္စအသေးမွှားလို့ထင်ရတဲ့အခင်းကတောင်းမှတကယ်ဉာဏ်နဲ့ကြည့်တော့ယူတတ်လို့ရှိရင်အသိဉာဏ်ကိုအများကြီးမြင့်မြတ်သွားစေ။အခုဆိုသူ့အသိဉာဏ်ဘလောက်ပူပြမြင့်မြတ်သွားလဲ။သူစိတ်ကအများကြီးပူပြလွတ်လပ်သွားပြီ။သူပူပြစိတ်ချမ်းသာသွားပြီ။အဲ့ဒါလို့ပဲဘဝမှာတုံ့ပြန်နေတဲ့ကိစ္စကဘယ်လိုကိစ္စမျိုးဖြစ်ဖြစ်ယူတတ်လို့ရှိရင်အင်တာနက်နဲ့တင်ကန်းစာအသိဉာဏ်ရန်စိတ်နဲ့ပတ်သက်တဲ့ဉာဏ်မှတွေကိုဉာဏ်နဲ့သိနိုင်တယ်တကယ်တော့ဘဝတည်းကရမှန်တာတကယ်လေးနဲ့တည်းတကယ်အလေးနဲ့ဆုံးအသိဉာဏ်ကိုဘဝတည်းကမှပဲရတယ်သောက်စာပေတွေဖတ်တာအကျိုးတော့ရှိပါသုတမယဉာဏ်နဲ့ဖြစ်တယ်စဉ်းစားမှသိခေါ်မှဆိုရင်တော့လေသင်္ဍမယဉာဏ်ဖြစ်တယ်ဆရာအထုလို့အခုလိုတတိလေးနဲ့နေတော့ကြည့်နေလို့ရှိရင်ကိုယ်ခန္ဓာမှဖြစ်တယ်ကိုယ်စိတ်မှဖြစ်တာဒါတွေကိုကြည့်ပြီးတော့အမြဲတမ်းနဲ့နေတဲ့ဘာဝနာမယဉာဏ်ရတယ်ဒီနေ့ကမှဘလို့ဖြစ်တာလဲကြားတဲ့ကောင်ကဘလို့ဖြစ်တာလဲတခြားစားတော့တဲ့ကောင်တွေ့ရဖြစ်ရတဲ့ကောင်ဘလို့ဖြစ်တာလဲလောကဓာတ်မျိုးမျိုးနဲ့တွေ့ကြရတဲ့ကောင်ကိုယ်စိတ်ကဘလို့ react လုပ်တယ်ဘလို့တုံ့ပြန်နေတယ်ခုနကကြီးကသူစောတော့သူ့ reaction ကတမျိုးဖြစ်တယ်ဒေါမနတာပါနေအခုတော့အဲ့ဒီဒေါမနတာမကျင့်တတ်မှုတရားကိုပြင်မြင်သွားတဲ့ကောင်ကဒီဒေါမနတာပြောက်သွားတယ်အဲ့ဒီလိုပဲသတိက positive ဖြစ်တဲ့ဘောဒေါမနတာလိုဘာလို့တရားတင်ကြည့်နေတာလဲ negative ဖြစ်တဲ့ဘောအဲ့ဒါလို negative ဖြစ်တဲ့သဘောတွေကို positive ဖြစ်တဲ့သတိလေးနဲ့ဉာဏ်လေးနဲ့ကြည့်တဲ့အခါမှာဒီ negative ကအလိုလိုအားနေတယ်။အဲ့တော့ကိလေသာရဲ့သဘောဟာသူကဉာဏ်ပညာသတိကိုကြောက်တယ်။ကိလေသာကိုဉာဏ်လို့လို့ကြည့်တာအဆုံးသေးသူကြောက်။ကိလေသာကိုဉာဏ်မလို့ပဲနဲ့သူဖြစ်ပေါ်လာတာကိုအသာလေးအေးအေးဆေးဆေးကြည့်ပြီးတော့သူ့သဘောကိုထိုးထိုးထင်းထင်းသိသွားလို့ရှိရင်သူကြောက်တယ်သူအားနေတော့စိတ်ရောက်သွားတယ်။ခဏခဏတော့ကပေါ်မလာတော့ဒါကြောင့်နေ့တိုင်းကုဘဝမှာသင်္ကန်းစာယူစရာတွေရှိပါလေ။ဒီနေ့မိုးလင်းလာကြတဲ့ကအတိထားလိုက်အောင်။ဒီနေ့ငါအများကြီးတွေ့ရမယ်၊ပြောရမယ်၊ပြောရမယ်၊ပြောရမယ်။ဒီခေတ်ကဗာအများအသိဉာဏ်သင်္ကန်းစာရမယ်။အဲ့လိုသင်္ကန်းစာရနိုင်မှုဆိုလည်းပဲအများရန်တတိနဲ့နေမှပဲရတယ်။ဒါကြောင့်တတိနဲ့နေတဲ့အလုပ်ကြီးတွေအများရန်လုပ်ပါလို့ခဏခဏမတိသေးရဘူး။ဒါကြောင့်လို့ရရေယူလေးတွေးတာပဲတတိနဲ့နေ။ဟောနေတဲ့ခါမှာသိက္ခာမဘာဖြစ်တယ်၊ရှားတဲ့ခါမှာသိက္ခာမဘာဖြစ်တယ်။ဘာတွေတွေးတယ်အဲ့တော့ဒီခါကြည့်နေတာဆိုတော့တတိအားနည်းနေလို့ရှိရင်သူ့ကိုအေးအေးဆေးဆေးထိုင်ပြီးတော့ဘယ်တတိသမားကြီးအားကောင်းအောင်လက်ပြင်ပေးရမယ်အချိန်လေးနဲ့ယူဖို့လိုတယ်ပထမတော့10မိနစ်15မိနစ်ကစသွားဖို့ပဲအချိန်လေးနိုင်ရက်ကနိုင်ဒီလိုဖြစ်သွားမှာဒီလိုဖြစ်သွားတဲ့ကျောင်းကြီးတက်ဒီမိတ်ဆွေတွေဇာတိမကြီးအများကြီးရှိပါတယ်အချို့15မိနစ်ပါနေစကြည့်အားလို့ဆိုသူ့စိတ်တခါတရားထိုင်လိုက်အချိန်ပြီးနေတဲ့အခါမျိုးကို2နာရီလောက်အေးအေးဆေးဆေးထိုင်ဒီမိုက်ပြောက်တော့တယ်လေးပြီးသွားပြီပြင်ဆင်နေရတယ်။ဇက်တိုက်တစ်ခါလေးနဲ့9နိုင်တယ်။မညောမညံလို့မရှားပဲတုန်းထိုင်နေတယ်။ဆက်စားတော့ကတော့နည်းနည်းနဲ့စားတာပဲ။တစ်ခါတစ်ခါချင်းနဲ့သူ့ဟာသူအားကောင်းလာသည်တမားကြီး။အဲ့လိုထိုင်ပြီးတော့အားထုတ်လို့သူ့တမားကြီးအားကောင်းလာပြီးတဲ့နောက်မှာတွိုင်းနိုင်လည်းလည်းလည်းပဲအတိလက်လို့မနေဘူး။စိတ်ကအမြဲတမ်းခန္ဓာမှာဖြစ်နေတာကိုယ်စိတ်မှာဖြစ်နေတာကြီး။ပြီးတော့တင်းပြီးတော့နေတယ်။အဲ့လိုနေကြလို့ရှိဘဝတိုင်းကပူပွားဒီနဲ့ဒိဋ္ဌိကိုရှိတာတွေ့ရခြင်းဝင်ကိစ္စတွေလည်းပဲပူပွားဒိဋ္ဌိရှိတယ်အဆိုးနဲ့ကျွမ်းလိုက်တောင်းမှဒိဋ္ဌိရှိသေးတယ်သတိလက်လို့နေတဲ့လူဆိုရင်တော့အကောင်းနဲ့ကျွမ်းရလည်းပဲသူ့တော့သိမလေးနဲ့ပါဟိုခဏတော့ပြောရမယ်တစ်ခါတလေအမှန်တရားအရှင်ကြီးလို့သူ့စိတ်ကမှဟိုနာမငါဆိုတဲ့မာနမျိုးဖြစ်သွားတယ်နာမလို့ဖြစ်တာပေါ့တကယ်အရှင်ကြီးနဲ့ကျွမ်းပြီးဆိုရင်လည်းပဲနာမပြည့်ရည်ဒီသူကစိတ်မကောင်းတဲ့စိတ်ငွနေတဲ့စိတ်ငါကြည့်တဲ့စိတ်စိတ်ပြည့်တဲ့စိတ်ဖြစ်နေတယ်။တတိယဉာဏ်နဲ့ဉာဏ်လို့ဆိုရင်တော့အကောင်းနဲ့ကျုံလာရင်လည်းဒါဘာကြောင့်ဒီလိုကောင်းသွားတယ်ဘာကြောင့်ဒီလိုအရှင်ကြီးသွားတယ်ဆိုတော့သူသိတယ်။ကြည့်တော့နောင်လည်းပဲဒီလိုအရှင်ကြီးအောင်ဒီလိုထင်းသိရမယ်ဘယ်လိုစဉ်းစားဒီလိုလုပ်အောင်လဲဉာဏ်ရတယ်နော်။ဒီတင်သူ့မှာအရှင်ကြီးလို့ဖြစ်ပေါ်လာတဲ့ပစ္စည်းဥစ္စာယာတိအာနာသတ္တရားဖြစ်အဲ့ဒါတွေကိုကိုယ်ကြောင့်လည်းအကျိုးရှိအောင်အများကြောင့်လည်းအကျိုးရှိအောင်ဒီလုပ်သွားနေသတိဉာဏ်ဉာဏ်နဲ့မနေလို့ရှိရင်တော့ကိုယ်တူတည်းအတွက်အကျိုးရှိအောင်ဆိုပြီးတော့တစ်ခက်တည်းကြီးလုပ်လိုက်လို့ရှိရင်ခဏတော့ကိုယ်အတွက်တော့အကျိုးရှိနေဖြစ်အများကြောင့်သိကြညင်တာမယ်ရေရှည်ကြရင်တော့ကိုယ်လည်းပဲညံပြီးတော့တာမျိုးတစ်သက်ကြံခန်းတတ်ပါတော့ကံကံရဲ့အကျိုးဆက်တော့ဒီမှာလွတ်အောင်ချောင်ပြီးလို့မရဘူးကိုယ်စိတ်ထားနဲ့တန်တယ်လို့ဖြစ်အောင်ပါအဆုံးနဲ့ကြွားလို့ရှိနေပဲတတိယနေတဲ့လူကအဆုံးမရှိဘူး။ဘာဖြစ်လို့ဒီလိုအဆင်မပြေဖြစ်သွားသလဲ။သ ်ဆင်းရဲတယ်ဆိုတော့ဘာဖြစ်လို့ဒီဆင်းရဲတယ်သူကကြည့်ပြောဒီထက်ကအဋ္ဌဉာဏ်သင်္ကန်းကယူလို့ရတယ်အဋ္ဌဉာဏ်မနေတဲ့လူကအစိုးနဲ့ကျော်ရတဲ့ခါမှာပို့ပြီးတော့အစိုးတွေလုံးမိတတ်တယ်ဟိုဓာရီကကိုယ်ဉာဏ်နဲ့ကိုချက်ပြီးစဉ်းစားကြည့်လို့ရတယ်အဲနားလေလွယ်တဲ့ဥပမာတစ်ခုပြောရရင်တော့တချို့စိတ်ညစ်ရက်တော့တယ်စိတ်ညစ်ရကြုံလို့စိတ်ညစ်တယ်အစိုးတစ်ခုကြောက်တယ်အဲ့တော့အရက်ထက်တော့တယ်အခုတစ်ခုထက်တယ်ရက်ထက်တော့တော့မမူသွားပြီဆိုရင်အဓိကပုံပြတဲ့လုပ်ဖြစ်သွားတယ်။ဒီလိုလုပ်ခင်းမှားတော့မှာ။ဒါမျိုးကိုအနေနဲ့လုပ်နေလို့ဆိုရင်ကြာလေလေသူ့လိုက်ချက်ကိုလည်းတရားမြန်လို့ဖြစ်တော့တယ်။ကြာလေသူ့စိတ်ဓာတ်တွေသူ့အသိဉာဏ်တွေကဆုံးရည်လေးဖြစ်တော့တယ်မှာ။ကြာလေအမှားများလေးဖြစ်တာ။အမှန်တော့တကယ်ရှိနေဆိုရင်အဆိုးနဲ့ကြောရတဲ့ခါမှာသင်္ကန်းစာကြီးတက်လို့ရှိရင်ပိုးပြီးတော့ဉာဏ်ပညာကြီးရလို့ဖြစ်တာ။ဒီဘဝမှာတွေ့ကြုံရတဲ့ဒုက္ခတံတရားအကောင်းဆုံးတစ်ခုဆုံးတဲ့ကအသိဉာဏ်သင်္ကန်းစာကိုယူမှနေ့တစ်ခါပိုးပြီးတော့လေးနေတဲ့သူရင်းကျက်တဲ့သူဖြစ်နိုင်တယ်။အထူးသဖြင့်အစိုးရကသင်္ကန်းစာယူမှတာပို့ပြီးတော့လေးနဲ့တည်းဖြစ်တယ်။ဒါတနည်းကြာကိုရအကြည့်ဉာဏ်ကြီးသိတတ်ပြီးလေးနဲ့လာနေတယ်ရင်းကျက်လာနေတယ်ပို့ပြီးတော့ဖွင့်လို့နေတယ်ပို့ပြီးတော့သိခနိုင်တယ်အဲ့လိုရင်းကျက်မှုရှိလာတဲ့ဆိုရင်ကိုယ့်ကိုယ်ကိုပြန်စဉ်းစားကြည့်ရင်မစွင်တော့မှတမျိုးကျင်းနှံ့မှုရငါဟာအသက်ကြီးတယ်လေပို့တိတယ်လေပို့ရင်းကျက်တယ်လေပို့ပြီးတော့လွတ်လပ်တယ်လေဖြစ်လာတယ်ဆိုရင်သိရတယ်။အခုနောက်ဥပမာအရှင်ပြောပြတဲ့ဒီပြည့်ဒီကမာကြီးလိုပါပဲ။သူစိတ်ထဲမှာဖြစ်ပေါ်နေတဲ့ကိလေသာရဲ့သဘောမတင်နိုင်တဲ့သဘောကိုသူ့အတူမြင်သွားတော့အဲ့ဒီကိလေသာကအားနေပြော့ရော့သွားတယ်နောက်တာဖြစ်မလာဘူးဖြစ်မလာတော့သူ့မှာစိတ်ချမ်းသာမှုပိုရသူ့စိတ်ကပုံပြီးတော့လွတ်လပ်သွားတယ်အဲ့ဒီလိုပဲသိလို့ရှိရင်စိတ်ကိုချမ်းသာတယ်ပုံပြီးတော့လွတ်လပ်အသိဉာဏ်ကတကယ်စိတ်မှန်တဲ့စိတ်ချမ်းသာမှုနဲ့လွတ်လပ်မှုပြီးတယ်ကျန်တဲ့ကိစ္စတွေကတော့တကယ်စိတ်မှန်တဲ့စိတ်ချမ်းသာမှုနဲ့လွတ်လပ်မှု freedom မပြီးနိုင်ဘူးတကယ် true happiness နဲ့ freedomတကယ် deep insight ကြီးနည်းနည်းတဲ့အသိဉာဏ်ကပဲရတယ်ဆိုဘဝတွေကရမှလည်းပဲတကယ်လေးနဲ့တည်းဘဝတွေကရမှလည်းပဲတကယ်နဲ့စိတ်ထောက်ပြောင်းလဲသွားတယ်ဒီပြည့်ရဲ့ personality ကိုပြောင်းသွားဖို့တည်းကောင်းကောင်းမွန်နေပါလို့ဆုံးမလိုက်ရင်လည်းမရဘူးစိတ်ထဲမှာဖြစ်နေတဲ့အဲ့ဒီသဘောတွေမြင်မှကကိုယ့်ဟာကိုပြောင်းလဲသွားတယ် You may like the lesson or think them irrelevant and stupidအဲ့ဒီဘဝမှာသိကြုံရတဲ့သင်္ကန်းစာတွေကိုအတွေ့အကြုံသဘောကျခြင်းနဲ့ကြ။အရင်းမပါဘူးလို့သင်နေခင်မဲ့အတွေ့အကြုံမရှိဘူးလို့သင်နေခင်မဲ့လူကမြင်မြင်ထင်တတ်တာ။ဒါပေမဲ့တကယ်တော့ဘဝမှာအရင်းမပါတဲ့အရာတွေလည်းမရှိဘူး။အလုံးကအရေးကြီးတာရှိတယ်။ There are no mistakes, only lessons. မဖြစ်သင့်တဲ့မတော်တဆမှားရင်ချွတ်ချော်ပြော့ဖြစ်လာတဲ့အရာဆိုတာမျိုးဟာတကယ်တော့လူ့ဘဝမှာမရှိဘူး။ကိုကတကယ်ကြည့်ရတဲ့အကြောင်းကိုမသိလို့တာဒါကလေးအကြောင်းမရှိဘူးနဲ့ဖြစ်တယ်လို့ထင်ရတာပေါ့ဖြစ်တဲ့များကိစ္စအားလုံးက lesson တွေကြီးတယ်သင်္ကန်းစာတွေကြီးတယ်သင်္ကန်းစာမှာဟုတ်တဲ့အကြောင်းအရာတွေဘဝမှာမရှိ Growth is a process of trial and error experimentation Growth ဆိုတဲ့အသိဉာဏ်နဲ့သိတဲ့ကြီးပွားမှု Growth ဆိုတာကြီးပွားတာကိုပြောတာအသိဉာဏ်နဲ့သိတဲ့ကြီးပွားမှုဆိုတာဘဝမှာအမျိုးမျိုးစုံစုံလုပ်ရင်း၊ကံရင်း၊စမ်းကြည့်ရင်းနဲ့ကိုယ်အမှားလေးတွေကိုကြည့်ကြည့်ကြည့်ကြည့်တော့ပြင်သွားရင်းနဲ့ဖြစ်လာတဲ့ကိစ္စပါ။ဘွေးရတာဘယ်သူမှဉာဏ်ပညာရှိလို့ဖြစ်မလာဘူး။ဘွေးလုံးကဉာဏ်ပညာအခံတတ်တော့ပါလာရဲ့။ဒါပေမဲ့အတွေ့အကြုံပေါ်မှာမူတည်ပြတော့ဒီပေါ်မှာယောနိတော်မဏိကာရလို့ခေါ်တဲ့တင့်တင့်တဲ့အမြင်နဲ့သုံးသပ်တော့ယူတတ်လို့ရှိရင် growth ကဖြစ်တာ။ဒီဘဝမှုဖြစ်လာတယ်။အတိဉာဏ်နဲ့သိတဲ့ဒီဘဝမှုအဓိကပါ။The failed experiments are as much a part of the process as the experiment that ultimately works. So, a new promo santa ti de kama, a sin pi twa le kisa le chi me, a sin ne pi le kisa le chi. Nya ye in daw ye si bwa ye a sat sat ya be, a sin pi ga le chi lo ma ti ga le chi. Ta kha le ko ga a sin pi me phin bro lou ti de me, a sin pi ga ne ti ya de. A de lo san ti de kama, a sin ma pi chit twa le kisa di le be.အစင်ပြေသွားတဲ့ကိစ္စမီးတူဒီကိုယ့်ရဲ့အသိဉာဏ်နဲ့သိတဲ့ကြီးပွားမှုခေါ်တဲ့ process အတွေ့သူကလည်းအထောက်ပံ့ဖြစ်ပါတယ်အပါဝင်ဖြစ်ပါတယ်ဒီတော့အစင်မပြေဖြစ်သွားတဲ့ကိစ္စဟာအလကားဖြစ်သွားတာမဟုတ်ဘူးအစင်မပြေဖြစ်သွားတဲ့ကိစ္စကလည်းပဲကိုယ့်ရဲ့အသိဉာဏ်နဲ့သိတဲ့ကိစ္စပို့ပြီးတော့ရင်းကျက်နေတယ်ဒါကြောင့်တခုခုကိုယ့်ဘဝမှာအစင်မပြေဖြစ်လာပြီဆိုရင်ကိုယ့်ကိုယ်တတိပြေးလိုက်ပါငါဟာဒါပို့ပြီးတော့ရင်းကျက်တယ်ပြီးတော့ဖြစ်လာလို့ရအခွင့်အရေးတစ်ခုကျုံးတယ်ဒီလိုပဲကြုံပြရတဲ့တပည့်တွေအများကြီးရှိတယ်သူတို့ပြောတယ်ဒီစကားလေးကိုတပည့်တော်ကအမှတ်ရထားတော့တဲ့အရှင်ပြန်ကြုံတဲ့ခါမှာပြိလက်လို့ဖြစ်မသွားဘူးဒီကိစ္စကိုငါတိတိကျကျဉာဏ်လေးနဲ့ကြည့်ဖို့လိုအပ်ပြီကြည့်ရတော့ဒါက နောက်ငါတိသွားပြီးနားလေသွားပြီးသဘောပေါက်သွားပြီးဆိုရင်ဓာတ်ကိုကြော်နွားသွားပြီးဆိုရင်တပြင်နဲ့ပို့ပြီးတော့ရင်းကျက်တဲ့သူဖြစ်လာတယ်နောက်တစ်ခုကနံပါတ်4ရောက်သွားတယ်အဲ့ဒါကအင်မတန်အရေးကြီးတယ် A lesson is repeated until learned သင်္ကန်းစာတစ်ခုမရမချင်းထပ်ထပ်ပြန်ကြုံရမယ်အရင်ကြုံစီ A lesson will be presented to you in various forms until you have learned itတော့သင်္ကန်းစာရတဲ့နေကိစ္စတစ်ခုကိုကျုံတဲ့ခါမှာအဲ့ဒီလူကသင်္ကန်းစာကိုယူမှဖြစ်တယ်။မယူလို့ရှိရင်ဘာဖြစ်မလဲ။ဒီလူကခက်ခဲမျိုးအကြက်တဲမျိုးအမားမျိုးထက်ခါထက်ခါကျုံရအောင်မယ်။အဲ့တော့အခက်ခဲအကြက်တဲအမားမျိုးဆိုထက်ခါထက်ခါကျုံရရင်မကောင်းပါဘူး။အမားတစ်ခုဆိုတစ်ခါမားဖို့ရင်တော်ပြီ။နှစ်ခါမမားဖို့အရေးကြီးတယ်။အဲ့တော့အဲ့ဒီရရှိလာတဲ့တွေ့ကြုံလာတဲ့အခြေအနေတွေကသင်္ကန်းစာကိုမယူမိလို့ရှိရင်ညာမျိုးထပ်တော့တုံရအောင်မယ်တဲ့။အဲ့တော့သူကဘဝကိုကြောင်းနဲ့စဉ်းစားပြီးပြောထားတယ်နော်။အဲ့တော့ဒီချက်ကိုလည်းပဲကြောင်းနဲ့စဉ်းစားပြီးတော့ငါထောင်စဉ်းစားမယ်ဆိုရင်။ကြောင်းသားတယောက်ကစာမမှန်ကြက်လို့ရှိရင်သူ့စာကိုသူပိုင်မယ်ကြည့်မယ်ဆိုရင်သမွက်အောင်ပါ။အောင်လို့ရှိရင်တန်တန်တက်သွား။စာတိချာမကြက်ဘူးသူသင်္ကန်းစာကိုသူမပိုင်ဘူးမကြည့်ဘူးဆိုရင်သမွက်မအောင်ဘူး။ဘာဖြစ်မလဲဆိုတော့ဒီတန်းမဲ့ပြန်နေရမှာနော်။ Repeat ကျန်လို့ရမှာ။ဆိုနေတဲ့လူတွေလည်းပဲဒီသဘောလေးကိုနားလေဒီကိစ္စလားဒီဘောတန်ရမှာအမြင်ဖြစ်နေတာနော်ဒီဘောမှာကရတဲ့ရတဲ့တဲ့အဋ္ဌဉာဏ်သင်္ကန်းစာတရားကိုရလို့ရှိရင်နောက်ဘောကဒီကဲညံ့တဲ့ဘောကိုအဲဒီဘောမှာရနိုင်တဲ့အခြေအနေရှိပါလိမ့်မယ်ကိုကမယူကြလို့ရှိရင်အခြေအနေကတော့ရှိတာပေါ့ဘောကဖြစ်လာတာကိုကအဲ့တော့ဟိုအင်္ဂလိပ်စကားဘောလေးတစ်ခုရှိတယ် We eat to live we don't live to eatအသက်ရှင်နေဖို့အတွက်စားရတယ်။စားဖို့အတွက်အသက်ရှင်နေတာပေါ့။အဲ့ဒါကိုတော်တော်နားလည်ဖို့ကြည့်ပါနော်။ဘဝတစ်ခုဖြစ်လာလို့စားဖို့နေရေးဆိုတော့လုပ်နေတာ။ဒါပေမဲ့ဘဝရဲ့အရေးကြီးဆုံးအလုပ်စားဖို့နေမှာပေါ့။လုပ်လို့တော့မဖြစ်ဘူးစားဖို့နေရမလုပ်လုပ်ကိုလုပ်ရမယ်နော်။ဒါပေမဲ့ဘဝရဲ့တကယ်အဓိကဥဒ္ဒိတ္တကအသိဉာဏ်။ပညာ။ဘာသာတရားတွေကလည်းကြည့်နေဆိုတော့တရားနဲ့ပတ်သက်တဲ့အသိဉာဏ်။ရဘူး။ဒါအခွင့်အရေးထားတာ။အဲ့တော့အဓိကဖြစ်တဲ့အသိဉာဏ်ရဖို့ကြီးကိုလုပ်ရင်းရပဲတစ်ခါကလည်းစာဝန်ကြီးကိုလုပ်သွားကြောင်းမြန်ဟာပြီးပြောမယ်ဆိုရင်စာဝန်ကြီးကိုလုပ်နေရင်းကပဲဒီထက်မှားတဲ့အသိဉာဏ်ကိုရှာသွားရတွဲပြတော့ပါသွားနော်ခြံထားလို့မဖြစ်ဘူးအဲ့ဒါလို့ဘဝကိုနေသွားရင်းနဲ့တတိလေးနဲ့အသိဉာဏ်ကိုတရားကိုရှာသွားတဲ့သူဟာဘဝဟာလည်းပဲပုံပြတော့လေးနဲ့လာတယ်တရားကိုလည်းပဲသူပုံပြလေးနဲ့သိတဲ့သူဖြစ်တာဘဝတခြားတရားတခြားဖြစ်လို့ရှိရင်ဘဝလည်းမလေးနဲ့တော့ဘူးတရားလည်းမလေးနဲ့ဒါကြောင့်ဘဝဘောတရားကခုလုံးလေးနဲ့ဖို့ဆိုရင်ဒီကုတွဲနေမှာဖြစ်တယ်ဒီဘဝကိုသူကလေးလေးနဲ့စဉ်းစားကြည့် When you have learned it you can then go on to the next lesson ဒီတရားဘာသာပြောတယ်နော်ငါးစားတစ်ခုကိုရပြီးသွားပြီဆိုရင်ဒီချက်ကိုအစင်းမြင့်တဲ့ငါးစားရဖို့ရအစင်းတက်သွားပြီဆိုတချို့လူတွေကအသေးမောလေးဖြစ်တဲ့သင်္ကန်းစာကိုတော့မယူတတ်တော့အဲ့ဒီအမားတွေနဲ့တစ်သက်လုံးနေတော့ပြတော့မှယူချစ်တဲ့သူလေးတဲ့သူဖြစ်မှာအောင်တော့တခုမှားသွားပြီဆိုရင်ဒီချက်သင်္ကန်းစာရည်တတ်တဲ့လူကတော့တချို့ပုံပြလေးနဲ့သူရင်းချက်ပြီးသူမြင့်မြတ်တဲ့သူဖြစ်လာတယ်တချို့လူတွေတည်ဘူးတဲ့စာပေပညာစိတ်မတတ်ပါဘူးလေးလားလောက်ပဲတတ်တဲ့လူတွေလည်းရှိတယ်ဒါပေမဲ့အင်မတန်သတိနဲ့နေတဲ့သူဖြစ်အင်မတန်စဉ်းကျင်နဲ့စဉ်းစားတယ်မတင်တော့တာသိရင်နည်းနည်းလေးအသေးမောလေးကစတော်တော်ကိုကြိုးစားတော့ရှောင်တယ်ဒီတမာရီကောင်းအများကြီးကြတော့သူအင်မတန်အသိဉာဏ်ရှိတဲ့အင်မတန်လေးနေတဲ့လူအင်မတန်လေးစားလိုက်တဲ့လူဖြစ်လာတာတွေ့တာဒါဒီဘုန်းကြီးနဲ့တွေ့တဲ့မိတ်ဆွေအတန်းဝင်မှာဟုတ်အများကြီးရှိတယ်ဘုန်းကြီးကိုယ်တိုင်ကတော့သူ့လေးစားသူ့အတန်းပညာလေးတန်းမရှိအင်မတန်နေတာထင်တာပြောတာဆိုတာစဉ်းစားတာကဒီမှုတွေနည်းနည်းနဲ့စီကံရှိအဲ့တော့သတိနဲ့နေလို့ရှိရင်အသိဉာဏ်ရင်းကျက်လာတဲ့ကြောင့်grow up ဖြစ်လာတယ်။အင်္ဂလိပ်စကားလုံးတုံးပြီးပြောကြည့်မယ်။တချို့ဆိုဒါမှနားလည်းမပူပြောလဲကျွဲတယ်လို့ရှိတယ်။သတိနဲ့မနေလို့ရှိရင်အသက်ကြီးသွားရင် grow old ပဲဖြစ်သွားတယ်။ grow up ဖြစ်လာ။ grow old နဲ့ grow up နှစ်ခုအတန်းကွာ။အဲ့တော့သတိနဲ့ဉာဏ်နဲ့အဲ့လိုနေတတ်တဲ့လူဟာအသက်နဲ့ဉာဏ်ဆိုလည်းဉာဏ်ဆိုလည်းပဲအင်မတန်လူကြီးဆံပြီးတော့အင်္ဂလိပ်ကျက်တဲ့လူဖြစ်လာတယ်။ဖြစ်လာတာတွေ့ရတယ်။တချို့ဆို20ကျော်30လောက်ပဲရှိတယ်။အင်မတန်လေးနဲ့ဒီအင်မတန်ရင်းကျက်တဲ့သူဖြစ်တယ်။ဒါတိနဲ့ဉာဏ်နဲ့နေသွားမှသာ grow up ဖြစ်လာတယ်။ဒါတိနဲ့ဉာဏ်နဲ့မနေကြလို့ရှိရင် ့ရိုးအိုးလိုပဲဖြစ်သွားလိမ့်မယ်ဘာငါချက်က learning lesson does not end ဒီအကြရတဲ့ကအဆုံးရှိ There is no part of life that does not contain its lesson ဘဝမှာသင်္ကန်းဆိုင်ယူစရာမရှိတဲ့အချိန်အခါအရွယ်ဒီညာယူစရာမရှိတဲ့အချိန်ခါအရွယ်ဆိုတာမရှိဘူးပထမအရွယ်မှာလည်းပဲဒီညာကြီးအများကြီးဆရာရမှာပဲဒုတိယအရွယ်မှာလည်းပဲဒီညာဆရာနေရအောင်မှာပဲတတိယအရွယ်မှာလည်းပဲဒီညာယူစရာတွေရှိပါသေးတယ်ဒီတော့မှားနေတဲ့ဗမာစေဘုံတစ်ခုရှိတယ်အဲ့ဒါလေးပါထောက်ပြပါသတိပေးလိုက်ချင်တာအဲ့ဒီကဘုံကဘာပြောလဲဆိုတော့ပထမအရွယ်မှာဒီညာဆရာသူပြောတဲ့ဒီညာကတော့ကြောင်းနေတဲ့ဒီညာကိုညီညွတ်တာနဲ့ပြီးနေပါလေဒုတိယအရွယ်မှာဥစ္စာတစ်ခုဆရာတဲ့တတိယရေမှာတရားရှိအဲ့တော့အဲ့ဒါမှားနေတယ်ပထမရေမှာလည်းပဲဉာဏ်ကြရအောင်တချို့ပထမရေမှာပဲဒီဘောဥစ္စာလဲရှားတာပါပဲမရှားလို့မဖြစ်ပါဘူးတချို့၁၄နှစ်ရေကလေးအလုပ်လုပ်ရတယ်ဒီကောင်းကြီးဆို၁၂နှစ်ကလေးအလုပ်လုပ်ရတယ်အဲပထမရေမှာလည်းတရားနဲ့ရှားတာပါပဲငယ်တဲ့ကသိရင်ကိုကောင်းပါတယ်နည်းနည်းလေးအကြည့်ဉာဏ်လေးအခါလေးမှန်သွားပြီဆိုရင်ဒီမှာလေကြည့်ကြတဲ့အမှားမျိုးမဖြစ်တော့ဘူးမလို့မိတော့တော့ဘဝမှာအမှားနဲ့လေဒုက္ခနဲ့လေအမှားတွေများပါပြီဆိုရင်ကို့အမှားရဲ့တန်တဲ့ကိုကိုပြန်ခံရတာဒီများမှားလို့ကိုခံရတယ်ရှိတော့ရှိမှာပေါ့လေဒါတော့အကြောင်းမျိုးကြောင့်ရှိမှာပေါ့ရှိဘဝကတိုင်းပြုဆောင်လည်းရှိနေတာတို့တော့တကယ်တကယ်ဉာဏ်လေးနဲ့ကြည့်မသိဘီဘဝမှာပဲကို့ဟာကိုမှားလို့ကို့ဟာကိုခံရတာတွေကပုံများပါတယ်ဒါကြောင့်ပထမရေမှာကလေးကဒီညာလေးရှင်းရမယ်အချင်းလေးကတဖြည်းဖြည်းနဲ့လဲကြာရမှာပဲတရားလည်းပဲကြာရတယ်။ပညာရှားဖို့မလိုတဲ့အရွယ်ပညာယူစရာမရှိတဲ့အရွယ်ဆိုတာမရှိပါဘူး။ဒီလောက်ကလေးငယ်ရွယ်တွေကသူတို့စဉ်းစားတိုင်သူတို့သင်္ကန်းစာတွေအများကြီးရတယ်။ဒါကြောင့်သူတို့ကိုစဉ်းစားတောင်းသင်္ကန်းစာယူကြသင်ပေးပါ။တခုတူလုပ်တာကိန်းတာလွဲပါလိမ့်စေ။ဒါဘာကြောင့်လွဲသွားတယ်ဘာကြောင့်မှားသွားလဲ။ဘယ်လိုလုပ်ရင်ပိုကောင်းတယ်ဘယ်လိုလုပ်ရင်မှားတယ်။ရှင်းပြလို့မမှားတဲ့တွေလို့မရှိပါဘူး။မှားတဲ့ကံမှာအရေးကြီးဆုံးကသင်္ကန်းစာယူတတ်ဖို့ပဲအရေးကြီးတယ်။အဲ့လိုသင်္ကန်းစာယူတတ်လို့ရှိရင်အဲ့ဒီအမှားအရှုံးမဖြစ်ဘူး။အမြတ်ပဲထွက်တယ်။သင်္ကန်းစာမယူတတ်လို့ရှိရင်တော့အဲ့ဒီအမှားအရှုံးဖြစ်သွားတာ။ If you are alive, there are lessons to be learned. အသက်ရှင်နေသေးတယ်ဆိုရင်ပညာယူရအောင်မယ်၊ပညာဆရာရအောင်မယ်၊သင်္ကန်းစာယူရအောင်မယ်။နံပါတ်6ကိုရောက်ပြီ။There is no better than here. So there is the government. Here is the government. Position master matera. Adi dega. Uniya ha. Uniya te ko makao ni. Kala ba kariya sanga ni jinsa lai ka. Tu sa jong lai di pati ni. Pai tenga pai tenga. Si kariya sanga. Da u tuk ni ma le. Taka chung lu ho ya lo. Ay siya ji liya. Da to kariya sanga lu ga li uji ni. Si jin ni. Kopi ni ka ji. So. Uniya ha. Uniya te makao mu sura la.ကိုအချင်းဟာဒီကိစ္စကိုမကောင်းဘူးအနဂါဟာစစ်ပန်တဲ့ပုံမကောင်းပါဘူးအဲ့ဒါကြောင့်လုတ်တင်လုတ်တဲ့ကိစ္စကိုအခုလုတ်ပါဆိုကျင်တဲ့အတိတ်တည်းအခုအချင်းရှိတယ်ကုသရေးကောင်းတဲ့ကိစ္စတွေအခုလုတ်ပါအခုအချင်းဟာတိတ်မကောင်းနေပါဘူးနောက်မှပဲခါကြမှာအဆင်ပြေမှာပေါ့အဲ့လိုအချင်းရှိတဲ့အချင်းဒီမှာရှိတယ်နော် procrastination လို့ဦးနေလို့ခေါ်တတ်တယ်ဒီတော့နော်ဒုက္ခသနည်းဆိုလုပ်တဲ့ကိစ္စအချိန်ရှိတယ်ဆိုလောကီရေးတဲ့ဖြစ်ဖြစ်တရားနဲ့ပတ်သက်တဲ့ကိစ္စပဲဖြစ်ဖြစ်လုပ်စရာရှိတယ်ဆိုရင်အခုလုပ်ပါဆိုဒီဘုန်းကြီးတဲ့ငယ်တော့အလုပ်ကတည်းကများတဲ့ကြားတွေအကြောင်းနေကြရတာဆိုတော့အချိန်ကိုတိတ်လို့ရတာ9မိနစ်10မိနစ်ကစားအနာဂတ်ဖြစ်မခံနိုင်ဘူးလုပ်ကိစ္စနဲ့တွိုင်းနိုင်တယ်ဒီလိုပဲဆက်ရက်ကလေးတွေမှာကြက်စရာမှတ်စရာစာလေးတွေရေးပြီးတော့အထက်ထိတ်သွားဆိုတော့နန်းတွိုင်းစာကြည့်ရစာကြည့်တဲ့သဘောမှာထိုင်ပေါ့တနေ့ကုန်တနေ့ကစာကြည့်တဲ့ခြင်းလို့တခါမှမရှိခဲ့ဘူးအဲ့လိုကကားစီးဘတ်ကားစီးဘူတွိုင်းဘူတွိုင်းတခါဒီအညောင်းကြီးလမ်းလျှောက်နေတယ်မှာအဲ့ဒီမှာစာကြည့်စရာစာရိတ်ကလေးထည့်ယူသွားအချိန်ကိုအနာကဖြစ်ခံနိုင်ဘူး When your day has become a fear you will simply obtain another day that will again look better than here အဲ့တော့အဲ့လိုအချိန်ရှိတဲ့ကွာပဲချင်းကြရင်တော့ကိုယ်ဆင်ကြည်မှာပဲအဲ့ဒီကြမှာငါလုတော့မှာပဲဆိုရတယ်။အဲ့ဒီအချိန်ရောက်လာတဲ့အခါသူကနောက်တစ်ချိန်ကိုရှုလိုက်တာ။အဒီချိန်ကမကောင်းသေးဘူး။နောက်မှဘော။ပဲချင်းကြမှာပေါ့။ဒီနေရာကြမှာပေါ့။ဒီနေရာမကောင်းသေးဘူး။ကိုနေရာကြမှာပေါ့။အဲ့တော့အခုရောက်နေတဲ့နေရာမှာအခုလုတ်လို့ဖြစ်တဲ့ကုသိုလ်ရေကိုလုတ်ပါ။အဲ့ဒီတတိယနေ့ဆိုတဲ့အလေးချက်ဟာ
အချိန်မရွေးနေရာမရွေးလုံးလို့ဖြစ်တယ်လုံးလဲလို့ရအခုဒီနေရာမှာထိုင်ရင်းနဲ့အခုလိုတရားနာရင်းနဲ့ကိုပဲစိတ်ကဟိုရောက်ဒီရောက်ဖြစ်တတ်တာကြီးရှိတယ်အဲ့ဒါတွေကိုဗိလိနဲ့ထိမ့်သိမ့်ပြီးတော့အာယုစိုက်ပြီးတော့လမ်းထောင်နိုင်လို့ဆိုပြီးဒါစိတ်ကိုပြစ်စက်ပုံမှာထားလိုက်တာဒီအချိန်မှာလုံးရမယ့်အလုပ်ကိုအကောင်းဆုံးဖြစ်အောင်ပြုစားလိုက်တာဆိုတော့ဒီကိုင်းငယ်တော့ကဟိုဖတ်ဘူးတဲ့ဖတ်တာဘူးတဲ့အဲ့လိုစကားပုံအတူထွားလေးတွေအများကြီးရှိတယ်မှာအင်္ဂလိပ်လေးတစ်ခုက leave nothing for tomorrow which can be done today ဒီနေ့လောက်တဲ့လုံးလို့ဖြစ်နေတဲ့အလုပ်ကိုမနက်ဖြန်တိအောင်ဖြစ်မှာအချိန်ရှိတဲ့အချိန်လောက်ကြပါဘူးသူတည်းတရားထုတ်တာကိုအချိန်ရှိဖို့စဉ်းစားပါအခု10မိနစ်ရရင်အခု10မိနစ်လုပ်လိုက်10မိနစ်ဆိုတာနည်းတယ်မသိနဲ့လို့လက်ဖြစ်တဲ့တည်းမှာစိတ်ပေါင်းဘယ်လောက်ဖြစ်တယ်ကြားဘူးလဲဒါတွေသိအောင်ဖြစ်တယ်နော်အဲ့တော့အပြည့်ရည်လက်ဖြစ်တဲ့တည်းမှာကုသိုလ်စိတ်ဖြစ်တဲ့ဆိုရင်ကုသိုလ်ပေါင်းဘယ်လောက်ဖြစ်တယ်စိတ်တစ်ခုကုသိုလ်တစ်ခုပဲနော်ဒါတွေသိဖြစ်ပြီနည်းတယ်လို့အဲ့တော့10မိနစ်ဆိုရင်လက်ဖြစ်ချီချီလေးကြီးပြန်တော့မှတစ်စက္ကန့်တစ်ချက်ပြန်တော့60ရအောင်စက္ကန့်60လောက်ကိုပဲဒီချာအောင်ဆိုင်ကိုစိတ်ကလေးကိုတင်းနေနေရောအေးချမ်းနေရောကျူးစားလိုက်လို့ဆိုရင်ဒီ10မိနစ်ဒီမှာရိုက်တဲ့ဒီဘာဝနာကုသိုလ်နည်းမလားဆက်ဆရာကြီးတစ်ပါးသိဘုပ္ပတ်နားလည်လေအောင်ပြောပြလို့ပြလိုက်တာအမှတ်တစ်ချက်ကုသိုလ်တစ်ခုတစ်ချက်သိတယ်တစ်ချက်သိတယ်ဒီသိတဲ့စိတ်ကကုသိုလ်စိတ်ဖြစ်တယ်တတိယကုသိုလ်ပြနေတာကိုကကုတူအချစ်လူတွေအဲ့တော့သဘောမပေါက်ကြဘူးကြံကြံမိတယ်အရှင်ပြပြနေတာကဘလို့ကြောင့်ကုတူဖြစ်ရလဲသူတို့နားမလဲဒါနောက်တင်ကုတူဆိုတာသူတို့သိတယ်သီလတောက်ပြင်ကုတူလို့သူတို့သိတယ်ပြီးပြီးတော့နေတာလေးကိုကုတူလို့သူတို့နားမလဲဒါကြောင့်စဉ်းစားကြည့်ဖို့ကောင်းတယ်ကုတူဆိုတာဘာကိုခေါ်တာလဲတကောအကျဉ်းဆုံးပြောလို့ရှိရင်အရင်သွေးမြင့်မာသောစိတ်ကိုကုတူလို့ခေါ်တယ်အကျဉ်းဆုံး definition ပေးရမယ်နော်quality ကောင်းတဲ့စိတ်ကိုကုတို့လို့ဒီကုတို့ဆိုတဲ့စကားလုံးကိုပဲအင်္ဂလိပ်ဘာသာပြန်လိုက်ကမှကြည့်နေသိ wholesome skillful ဒီလိုတော့နိုင်ရှိ wholesome ဆိုတာကဘယ်လိုပြောမလဲပြည့်စုံတယ်ပြည့်ဝတယ်ကောင်းမွန်တယ်ဆိုတဲ့အဓိပ္ပာယ်ရှိ skillful ဆိုတာကကျွမ်းကျင်တယ်လိမ္မာတယ်ဆိုတဲ့အဓိပ္ပာယ်ရှိအဲ့တော့ကုတို့စိတ်ဖြစ်တဲ့အခါမှာအဲ့ဒီစိတ်ကလေးဟာဟုတ်ဉာဏ်ပညာရှိတဲ့လူရဲ့စိတ်မျိုးဖြစ်ကျွမ်းကျင်တဲ့လူလိမ္မာတဲ့လူရဲ့စိတ်ထားမျိုးဖြစ်တော့ကုသိုလ်ဖြစ်နေတဲ့အခါမှာစိတ်မှာတည်ငြိမ်မှုရှိတယ်၊ကြည်ကြမှုရှိတယ်၊တန်ရှင်းမှုရှိတယ်၊ကျင်းနေတဲ့ချမ်းသာတယ်။အခုလိုဖြစ်တဲ့အခါမှာစိတ်မှာတည်ငြိမ်မှုမရှိဘူး၊ကြည်ကြမှုမရှိ၊ကြောက်ရွံ့နေတယ်။စိတ်သိပ်လှုပ်ရှားတယ်၊တိတိယညှင်းနှောင်းနေတယ်၊ပူနေတယ်၊မငြိမ်မသက်ဖြစ်နေတယ်၊ညှင်းညက်တဲ့သဘောမရှိဘူး။ဆိုတော့တတိယနည်းနဲ့ပြီးနေတဲ့အချိန်မှာစိတ်ထဲမှာလောဘမရှိဘူး။အလိုက်ကျများလာရင်အချိန်မရွေးသိပ်ကြလို့ရတယ်။ပြီးနေတဲ့အချိန်မှာစိတ်ထဲမှာရှင်းနေတယ်၊တန်ရှင်းနေတယ်ဒီလိုမျိုးအကြမ်းမရှိဘူးအဲ့ဒီမှာလောဘမရှိဘူးဒေါသမရှိဘူးပြီးနေတဲ့အကြောင်းမောဟလည်းမရှိဘူးမာနလည်းမရှိဘူးအိတ်တမဲစီလည်းမရှိပြီးနေတဲ့အကြောင်းကိုယ်အတ္တရကျိုးပြီးတော့လှုပ်ရှားတဲ့ပူလောင်တဲ့စိတ်လည်းမရှိအဲ့ဒီစိတ်မျိုးဖြစ်လာရင်လည်းပဲဒါကိုထပ်ပြီးဖို့ပဲလိုတာပဲနော်ဒါတွေကျင်းနေတဲ့ကံမှာစိတ်ရဲ့ quality ကဘယ်နဲ့နေအင်မတန်ကောင်းနေမှာစိတ်ရဲ့အရေးတွေးရအင်တန်မြင့်မားနေအင်တန်တန့်ရှင်းပြီးလေးကြီးတဲ့ချမ်းသာတဲ့စိတ်တွေဖြစ်တယ်အဲ့ဒါကုသိုလ်စိတ်တော့ကုသိုလ်ကိုပြန်ကြည့်ပြီးတော့အခုဖြစ်နေတဲ့စိတ်ကကုသိုလ်စိတ်လားအကုသိုလ်စိတ်လားတူတာကြည့်တိုင်းမြင်နေတယ်သိနေတယ်သူများကိုမေးဖို့မလိုဘူးကုသိုလ်အကုသိုလ်ဆိုတာသတ်မှတ်ချက်ပုံသဘာဝတရားပါဒါကုသိုလ်ဖြစ်အောင်သတ်မှတ်လိုက်မယ်ဆိုပြီးသတ်မှတ်ယူလို့မရဘူးဒါကြောင့်အကုသိုလ်ဖြစ်နေသတ်မှတ်လိုက်မယ်ဆိုပြီးသတ်မှတ်ယူလို့မရဘူးသဘာဝတရားပဲကုသိုလ်ဖြစ်နေတဲ့ဆိုရင်တန်ရှင်းနဲ့ကြည်နဲ့အေးချမ်းနဲ့ချမ်းသာနဲ့မြင့်မြတ်တယ်အကုသိုလ်ဖြစ်နေမတန်ရှင်းဘူးမကြည်လင်ဘူးနောက်ကြည့်တယ်ရစ်ပတ်တယ်မချမ်းသာဘူးစင်းရဲတယ်ပူလောင်တယ်လှုပ်ရှားတယ်ရုံညံ့တဲ့သဘောဖြစ်တယ်။အဲတော့ကိုယ့်စိတ်ကိုကြည့်လိုက်တော့ရုံညံ့တဲ့စိတ်လားညံ့တဲ့စိတ်လားတခါမြင်လို့ရှိရင်အလိုလိုရုံညံ့တဲ့သဘောကပါသွားတယ်။မမြင်လို့ရှိရင်သူတို့အားကောင်းတာ။အဲတော့အဲ့ဒီလိုအချိန်မီးနေရာမီးဒတိလေးနဲ့ဘယ်လောက်ပဲရရ10မိနစ်ပဲရရ2မိနစ်ပဲရရကျူစားပါမခက်ပါဘူး။အစမှတော့လည်းကျူစားပြရတယ်အလေးကြီးဖြစ်သွားနောက်ပိုင်းကျတော့အလေးကျင့်ဖြစ်သွားလို့ရှိရင်ဒီစကားပုံလိုပဲ habit is second nature ဆိုတာအလိုလိုအကျင့်ကြီးပါတတိလေးနဲ့သိပြီးတော့နေတဲ့အကျင့်ကြီးကိုပါအဲ့လိုအကျင့်ရသွားပြီဆိုရင်အဲ့ဒီလူဟာဒီလူနဲ့အေးချမ်းချမ်းလို့နေတာများတော့တခါပြန်တတိအာနေတော့လို့လောကဓာတ်နဲ့တွေ့တဲ့ကောင်မှာစိတ်လှုပ်ရှားမှုဖြစ်သွားတယ်မှာချင်းသိလာတယ်မှာစိတ်တွေသိလှုပ်ရှားနေတယ်ဒီလှုပ်ရှားနေတဲ့စိတ်တွေကိုပြန်ကြည့်လိုက်လို့တတိလေးမြည်ပြီးတွေ့ရလောကဓာတ်ကလည်းခန္ဓာရင်းပူရှိတယ်လောကဓာတ်ဆိုတာအမှုဝဲပဲ ဟိုလောက်ရတယ်လို့ရှိရင်ငါ့ကိုကစမ်းပြီငါဘလောက်ဒီဒီငင်းအီးချင်းချင်းခိုင်ခိုင်မာမာလေးနဲ့ရိုးရိုးတသားမမကန်ကန်ဒီခက်ခဲကိုကြော်သွားအဲ့ဒါငါ့ကိုစမ်းနေတယ်ဟိုအစမ်းခံလို့ရှိရင်ကိုကိုကိုပို့ပြောဟိုအားယူလိုက်တယ်ဒါဝင်ရောက်အောင်ကြော်သွားမယ်အခက်ခဲနဲ့ကြုံရင်ငါမကောင်းတဲ့နည်းနဲ့ထွက်ပေါက်မချဘူးအာယုဒါဆိုအမှန်ကန်ဆိုအကောင်းဆုံးဖြစ်တဲ့နည်းနဲ့ပဲဒီခက်ခဲကိုကြော်လာပါအဲ့လိုစိတ်မျိုးမွေးရတယ်အဲ့လိုတတ်တိမျိုးမွေးရလားဒီမွေးရအောင်ကြိုးစားမှာအဲ့လိုမွေးတဲ့လူကကိုယ့်ကိုယ်လည်းပို့ပြီးတော့အားရမှုတင်တတ်မှုရှိတယ်တတ်တိလည်းရှိတယ်မကြောက်ဘူးဒေါက်တာကလည်းမကြောက်ဘူးသူ့မှလည်းမကြောက်ဘူးမခွင့်နေချက်ကစိတ်ကောင်းတယ်နော်လူလောကလူအများကြီးမှနေရတယ်လူလူဖြစ်လာကြတဲ့လူကြတော့နေရတယ်ဒီလိုဘယ်လိုသဘောထားမလဲဆို Others are merely mirrors of you သူတပါးဆိုတာသင်တွေ့မှန်လို့ပါပဲအဲသူများကိုကြည့်လိုက်လို့မကောင်းတာတစ်ခုခုအပြစ်အနာစွာချုပ်ရတဲ့ခုခုမြင်လိုက်ရပြီဆိုရင်ဘယ်လိုသဘောထားမလဲဆိုတော့ငါကောင်ကမြင်နေရမှန်တယ်မှငါကောင်ကမြင်နေရမှန်ကြည့်တဲ့အခါဘာဖြစ်လို့ကြည့်လဲဆိုတော့ကိုယ့်မျက်နှာမှာတစ်ခုခုမတန့်ရှင်းတာမတည်တတ်တာသိနေလားဖြစ်နေလားဆိုဖြားတာဟုတ်ဖြားပြီးရင်မလုပ်နဲ့သူဖေရှားအောင်သူပြစ်ပြင်လိုက်ရအောင်အတူများကိုကြည့်တဲ့ကံကသူ့ကိုယ်ကိုမြင်ရတယ်လို့သဘောထားလိုက်ရအောင်မှန်ကိုကြည့်နေတယ်လို့သဘောထားလိုက်ရအောင်အဲ့ဒါဆိုရင်သူ့မှာအပြစ်အနာစာချင်းချက်တစ်ခုနေလို့ရှိရင်အဲ့လိုမျိုးအပြစ်အနာစာချင်းချက်ငါမှလည်းရှိနိုင်တယ်နော်ရှိတော့အဲ့ဒါကိုဆရာပြီးတော့ပြစ်ပြင်လိုက်ရအောင်သူ့ကိုအပြစ်တင်မနေဘဲနဲ့ကိုယ့်ကိုယ်ကိုပြစ်ပြင်လို့လေအဲ့ဒါအကောင်းဆုံးပဲကိုယ့်တက်လည်းအကျိုးများတယ်လူတော်ကအများဆုံးဖြစ်တတ်တယ်ကသူတစ်ပါးရဲ့အပြစ်အနာစာချင်းချက်ကိုကဲ့ရက်တတ်တယ်ကိုယ့်ရဲ့အပြစ်အနာစာချင်းရုပ်ကိုလူမသိအောင်ဖုံးထမ်းတတ်တယ်။ဒါလူတဘာဝ။အဲ့တော့လူတိအောင်လျှောက်ပြောနေရမလို့တော့မဆိုးလို့ဘူးနော်။ဒါပေမဲ့ကိုယ့်အကူတော့မညာနဲ့။ကို့မှာရှိရင်အဲ့ဒီအပြစ်အနာစာချင်းရုပ်ကိုကျင်လိုက်ပါ။အဲ့တော့ကို့အတွက်အကျိုးရှိအချင်းဘုံလုပ်တယ်။သူများကိုကြည့်တဲ့အခါမှာကောင်းတာလည်းမမြင်ရမယ်နော်။ဘာဘူးတော့ဖြစ်နေဘုံတန်းကိုပြောဖို့ဆိုလို့အင်မတန်ကြီးလို့ဇာကောင်းတာပဲ။ဘုံသာစိတ်ကရှိတာပဲ။အဲ့လိုဆိုရင်အဲ့ဒီလိုကောင်းတာလေးကိုကို့မှာလည်းပဲအနည်းနဲ့များတော့ရှိတယ်။အနည်းဆုံးပြောမယ်ဆိုတော့မျိုးစည်းကတော့ရှိတယ်။ဘာလို့မှမဆိုကောင်းတဲ့မျိုးစည်းရှိတယ်။အဲ့ဒီမျိုးစည်းကိုကြီးပွားလာအောင်ကျူးစုအောင်ကျူးထောင်။ကောင်းတာလေးတွေအားကောင်းလာ။မွေးယူရမယ်။ဒါဒီကောင်မှအကောင်းတွေ့လဲပဲအဲ့ဒီအကောင်းကိုမှဖြစ်လာအောင်မွေးယူရမယ်။ဒီကောင်မှအဆိုးတွေ့လို့ရှိရင်အဲ့ဒီအဆိုးကိုကိုမှမရှိအောင်ကျိုးစားပြီးတော့ပြုတ်ပြင်းရမယ်၊ထင်းသိမ်းရမယ်၊ဆင်းရဲမယ်၊ဖျက်ရှားရမယ်။ What you make of your life is up to you.You have all the tools and resources you need. What you do with them is up to you. The choice is yours. ကိုဘောကိုဘယ်လိုနေရတာကိုပုံမကမ်းမတူပါဘူး။ကိုသဘောပဲ။ကိုမှာလိုအပ်တဲ့အသိဉာဏ်ခံတတ်ပါလာတယ်။ခြေလက်တွေနဲ့အင်္ဂါရက်တွေကိုကောင်းနေတယ်နော်။ဒါ tools လက်ရှိတဲ့ resources ဆိုတာဆိုတော့ရှိနေတယ်နော်။ဒါကိုအလုံးချပြတော့ပို့ပြတော့ကောင်းအောင်ကြိုးစားသွားရင်မကြိုးစားခြင်းဘူးဆိုရင်လည်းပဲကိုသဘောပဲတဲ့။ choice ကတင်မှာပဲရှိပါတော့ကိုဘွားကံကြီးကိုကိုတွားနေတာနော်မကောင်းလို့သူများကိုအပြစ်တင်တော့ကိုမှာပါအကျိုးရှိဘာမှကျင်းနော်တော့ကိုဘွားကိုပြစ်တင်တာကိုကကိုကျစားတော့ဘယ်တော့ပဲအခက်ခဲတွေအကျက်တွေရှိရှိကိုကအတတ်နေဆိုအစွမ်းကုန်ကျစားဖို့ပဲလေကိုကအစွမ်းကုန်မကျစားခဲ့နဲ့ဘယ်လိုကိစ္စတွေကြောင့်ဘသူကြောင့်ဘယ်ဘာကြောင့်ငါမှဒီလိုကောင်းတာတွေမလုပ်ဖြစ်တာပါလို့စင်ကြီးတွေပြီးနေမယ် justification တွေပြီးနေမယ်ဆိုရင်ကိုပဲမတိုးတက်ဘူးအဲ့တော့အခက်ခဲနဲ့တွေ့လို့ကြိုးစားလေလေကိုယ့်ရဲ့အတွင်းအခံဓာတ်တွေအားကောင်းလာတယ် inner strength ကိုအားကောင်းလာတယ်အသိဉာဏ်ကိုပိုထုတ်ရတယ်ပိုပြတ်ကြိုးစားရတယ်ပိုပြတ်ပြီးခံရတယ်ပိုပြတ်ချိုးချရတယ်အားကောင်းပါတယ
်မကူရောက်သွားတယ် Your answers lie inside you. The answers to life's questions lie inside you. All you need to do is look, listen and trust.ဘဝနဲ့ပတ်သက်တဲ့နေစရာမိကုန်းတွေလူတွေမှာအများကြီးရှိတတ်ပါတယ်။ဒီလိုပဲကျုံတဲ့ခါတယောက်ကိုတယောက်မေးကြရတယ်။တချို့လည်းပဲစာပေထဲမှာရှာပူပြီးတော့ဖတ်ကြရတယ်။နောက်ဒီဖုန်းကြက်ငယ်တွေကတခုခုတိကျနေတဲ့ဆိုရင်အဲ့ဒီတိကျနေတဲ့အကြောင်းအရာကိုစာကြည့်တိုင်းမှာသွားပြီးစာအုပ်တွေထုတ်ထုတ်ပြီးဖတ်တယ်။တခါဒီလက်ကိုတိကျနေတဲ့အဖြေလေးကိုတွေ့ရတယ်။တခါဒီလက်မတွေ့ရဘူး။သို့တော့စာအုပ်ထဲကအဖြေကိုရယူနေရင်ဆရာမဟုတ်သေးဘူး။အထူးသဖြင့်ကိုယ့်ဘဝနဲ့ပတ်သက်တာကိုယ့်စိတ်နဲ့ပတ်သက်တာအဲ့ဒီရတော့စာအုပ်ထဲမှာအဖြေရှာလို့ရမှာလည်းမဟုတ်ဘူး။ဘဝနဲ့ပတ်သက်တဲ့တကယ်အလေးနဲ့ဆုံးမိကုန်းတွေအတွက်တကယ်ကောင်းမွန်တဲ့မှန်ကန်တဲ့အဖြေဟာကိုယ်အတွင်းမှာလည်းရှိတယ်။ဒီစကားတော့ထမ်းကြရအောင်။တော်လည်းလေးနဲ့အဲ့တော့ဒီလို
နဲ့ပတ်သက်တဲ့ဒီအကြောင်းအရာနဲ့ပတ်သက်တဲ့အသေးပင်မျိုးကျွမ်းအားလေးတစ်ခုကဆရာကြီးတစ်ပါးကတကယ်တည်းကသူနဲ့ခံမှာမိကုန်းနေနေတယ်ဆရာကြီးရဲ့ဉာဏ်ပညာကြီးတယ်အမြဲတမ်းကုန်းကလည်းကြီးတော့နေတဲ့မိကုန်းတွေစဉ်းစားစားအကောင်းဆုံးပဲနေရပြန်ဖြေလေးရှိတယ်တကယ်တည်းကလည်းမိကုန်းတွေအများကြီးပဲနေတာပဲဒီနေ့တော့ဆရာကြီးကဘယ်လိုမရှိတဲ့သူလဲတတိနဲ့နေပါတတိကောင်းလာလို့ရှိရင်တတိမြဲလာလို့ရှိရင်ကိုသိကျင်နေတဲ့မိကုန်းတွေအတွက်အဖြေကိုကိုယ့်အကူသိပါလိမ့်မယ်အမတန်မှန်ကန်ပြီးတော့အမတန်လေးနဲ့တည်းစားအဲ့တော့ဘယ်လိုနေသိခံတာမလဲဘယ်လိုနေသိကျင်နာမှုရမလဲဘယ်လိုနေအကျိုးရှိမလဲတတရားဖြင့်အများကြီးနေကုန်ပြီးကျင်လို့ရှိရင်ဉာဏ်တတိနဲ့ပြီတတိမြဲလာလို့ရှိဘယ်လိုကျင်တဲ့ဖြစ်ပေါ့ကတကယ်ပဲပြည့်နေလူဒီမှာဘဝတန်တရားဆက်ဆိုင်ကစီးပူးကြတဲ့ဉာဏ်ပါရမီတွေဆိုတာရှိပါတယ်အဲ့ဒီပါရမီတက်ခံတွေကြောင့်ပဲသူအမြဲတမ်းနေတဲ့လူဘဝဆိုတာရတယ်ညာတော့ခင်တော့ပြည့်ဟိတ်ပြည့်တယ်ကြီးပါပဲပြည့်ဆိုတာမော်ဒယ်အတင်းအောင်ပဲရှိပါတယ်ပျော်ရွှင်စားရုံကလည်းလို့ဘာမှတခြားပူတည်တယ်လို့ကျင်ဟုတ်ပါဘူးဒီတဲ့ပူပြီးတော့ပြီးတယ်ဆိုတဲ့ကူကတိခိပြိတန်ကြီးပါလာတဲ့လူတွေကြီးပါပဲအဲ့တော့ကိုယ့်ရဲ့အဲ့ဒီပြိတန်ကြီးဉာဏ်ကိုကြီးပွားအောင်လုပ်လို့ရှိရင်ဘောဘောကစိတ်ပုကြတဲ့ပညာပါရမီဓာတ်ခံပြီးတော့ပွင့်လာပြီးတော့မယုံနိုင်တော့အောင်ကြီးကျယ်တဲ့လေးနဲ့တဲ့အသိဉာဏ်မျိုးတွေကိုရနိုင်တယ်ပုဂ္ဂိုလ်ကအထင်မသေးဘူးလို့လည်းဆိုမျိုးစိလိုပဲနော်ဒီမှာဉာဏ်စိလေးကိုကြည့်လို့ရှိရင်အတန်သေးငယ်ကျင့်ကြည့်ရမှရှိဘူးဒီအစီအလေးအပင်ဆိုင်ရင်ပေါ့မပေါ့ပေါ့မလားလို့တော့ထင်စရာပဲဒါပေမဲ့ရေကောင်းရေကောင်းနဲ့တွေ့လို့ဒီချက်ပြည့်စုံတယ်လို့ရှိရင်အပင်လေးဖြစ်လာတော့အပင်လေးကတစ်စီးကြီးကျွားတဲ့ကောင်မယုံနယ်တော့အင်မတန်ကြီးကျယ်တဲ့ညောင်မင်းကြီးဖြစ်သွားတယ်အဲ့ဒီလိုပဲပညာပါရမီဓာတ်ခံမျိုးစီးလေးကညောင်စီးလေးလောက်တော့ပါပါတယ်လူတိုင်းမှာဒါပေမဲ့ညောင်စီးလေးကိုအထင်မသေးပါဘူးပြုစုတက်လို့ရှိရင်အင်မတန်ကြီးမားတဲ့ညောင်မင်းကြီးဖြစ်တယ်ဆိုတော့ကိုယ့်အတွက်အခေပံကိုကိုယ့်ကိုရှာပါကိုယ့်အကိုတွေ့မှလည်းပဲပူပြီးတော့ကျင်တတ်တယ်အားရတယ်ပူပြီးတော့လည်းနေတတ်တယ်ခိုင်ပါတယ်ဘဝကစိတ်တက်ကောပျောင်းနေသွားစေတယ်ကိုယ်တိုင်သိမှလည်းပဲဟိုတကယ် convincing ဖြစ်တယ်စိတ်နှလုံးသွင်းသွင်းကြကြည်ကျင်နေတာဖြစ်သွားတာသူများပြောလို့သိရတယ်ဆိုတာကအင်းဟုတ်တယ်ဟုတ်မှာပဲဟုတ်လောက်ပါတယ်ဆိုတဲ့အစ်မပဲရှိတယ်ဟုတ်ကူဟုတ်တယ်ဆိုတဲ့အစ်ကိုမရောက်ဘူးကိုယ်တိုင်သိတဲ့ခါကျတော့ဒါကကိုယ်တိုင်သိတဲ့ဟုတ်ကူဖြစ်တယ်အဲ့လိုဖြစ်လာအဲ့လိုကိုယ့်အကူသိရလို့ရှိရင်ကိုယ့်ကိုယ်ကိုပို့ပြီးကျင့်တတ်တဲ့အားရတယ်ကိုယ့်ကိုယ်အားကိုးတဲ့စိတ်ယုံကြည်တဲ့စိတ်လည်းဖြစ်လာတယ်ဒါကြောင့်ကိုယ့်ကိုယ်ယုံကြည်ဖို့လိုတယ်တဲ့ All you need to do is look ကြည့်ပါ listen နားထောင်ပါတတိနဲ့ကြည့်တတိနဲ့နားထောင်ကိုယ့်ခန္ဓာကပြောနေတယ်ပြီးတော့ trust ကိုယ့်ကိုယ်ကိုယုံကြည်မှုရှိပါဆိုတော့ကိုယ့်အဖြေကိုကိုယ်ရှာပါနံပါတ်10ကအတူဆုံးဖြစ်တယ်ဒါပေမဲ့အရေးကြီးဆုံးလည်းဖြစ်တယ်ဘာလို့လဲဆိုတော့You will forget this. အခုပြောရတဲ့အကြောင်းအရာတွေကိုသင်မေ့သွားလိမ့်မယ်။မေ့သွားဦးတော့လည်းများပါဘူး။မေ့လို့လည်းပဲသူတက်မှုတိတ်နေရှိကြတယ်။သုံးဝဲနဲ့လည်းပဲတက်လိုက်ကြားလိုက်တက်လိုက်ကြားလိုက်လိုပဲဖြစ်သွားမယ်။အကင်းများမမေ့မလျော့တကယ်နေနေဆိုရင်ဆွေရုံမတော်တော့ဒီနေ့ကတုတ်တက်တုတ်တက်သွားလိမ့်မယ်။တဘောတက်တော့ပူပူတုတ်တက်သွားလိမ့်မယ်။အကြောင်းလည်းမဆက်ပြားကမမေ့နဲ့ဆိုတဲ့အဆုံးမမိတိုင်းဆုံးမပဲသဗ္ဗမာဒေနသမ္ပါဒိတာမမေ့နေတာတတိယနေတတိယနေတာဟာအလေးနဲ့ဆိုအကောင်းဆုံးနေပြီဖြစ်ပါတယ်တတိယနေလို့ရှိရင်ဒီနေ့ကျဉာဏ်ပညာပို့ဖို့ကြီးကျယ်ပြီးဖြစ်လာတယ်မိတ္တလုံးလို့မိမယ်မိမကိုဆိုးလို့ဒီနေ့အတင်တတိပေးရတဲ့သဘောပဲ you will forget thisဒါလေးကိုသိထားကြတယ်နော်ဒီနေ့ကရန်ကုန်မှာနေတဲ့အခိုက်အတန့်နောက်ဆုံးပဲဆုံးဖုံးပေးဖို့ပြင်ထားတဲ့ဒါရီမရီကိုကြွရတယ်မြင်ဖြစ်ကြားထဲမှာလည်းမကောင်းလို့မကြွလိုက်ရတယ်မြင်ဖြစ်တယ်ရှိပါစဉ်းစားစရာလေးတွေကိုအတင်းချုံးပြီးပြောလိုက်တာသူ့ဉာဏ်နဲ့ကိုချက်ချင်းပြီးများများစဉ်းစားပါကိုယ်စဉ်းစားလေလေပုပ်ပလေးနဲ့လေလေဆိုစဉ်းစားစရာတွေကိုပဲပုပ်ပပြောပြခြင်းပါလူတွေမှာအသိဉာဏ်ရှိတယ်ပြောသမီးကနားထောင်ပြီးတော့ခေါင်းကြီးပုပ်ပုပ်ဘူးပြောသမီးကယုံလို့လည်းမဟုတ်စဉ်းစားကြည့်ဒီက ဂါကြီးတို့ဘာများပြောကြတာဖြစ်ပြီလဲသူနည်းနည်းတော့ရပြီတရားအဖြစ်အထုတ်ကြည့်တလား
ဘာကပ်ပါညံခါတော့မင်းတို့ဒီတဲ့နိုင်ဝဲရရဆိုတာမျိုးကိုဖြစ်နေဒီလာပါလေလုပ်ကိုထားပြီးတော့အဲဒါကိုထိုင်ရင်ပေါ့
ထိုင်ရင်ပေါ့ဟုတ်ပြီ
အဲ့ဒါလုပ်ကြည့်ဒါတော့တောင်းနေပေါ့
တရားထိုင်နေနားတဲ့ဘောပဲ
ဒီလိုလိုတပါပေါ့ဒီနားရတယ်ပေါ့ဟုတ်တယ
်ကောင်းတယ်ကောင်းတယ်ကော
င်းတယ်ကောင
်းတယ်
ဘုရားခရီးတွေတော့နိုင်တာအမျိုးကြီးကိုခေါ်ပူလာတယ်ဘုရားများတော့ဘိဥပါဘုရားအဲဒီရတော့ဒီဆိုင်ကြီးတော့တကယ်ကိုအမောအဲဒီရတော့တကယ်ဒါကိုကြည့်တယ်ကဒါပေမဲ့ငါဘာမှမပြောနဲ့ငါတို့ခိုင်းတယ်ဘာမှမပြောဘူးဟုတ်တယ်ခါလီကြီးဆိုင်ကွာ
ကောင်းတယ်အဲ့လိုကြားရတာဝန်တာတယ်အတက်လက်ကြီးလာပြီနော်သင်္မာနဲ့တန်တွေလည်းများပြီကျက်ညာလို့ရှိရင်ခန္ဓာကိုယ်မလေးယောဂဖြစ်တယ်စိတ်မလေးယောဂဖြစ်တယ်တချို့ကအဲ့လို stress ညာလာတဲ့ခါမှာသင်္မာလာတဲ့ခါမှာဘယ်လိုကူထွက်ပေါက်ရှာလဲဒီမှာစိတ်တစ်ခုစိတ်ကြီးသေးလို့ဘာလို့ tranquilizer စိတ်တစ်ခုတောက်လိုက်တယ် stress ညာလို့သင်္မာလာလို့အဲ့လိုပြောလို့ရှိရင်အေးဆေးတွေတောက်လိုက်တယ်အဲ့ဒါမကောင်းဘူးသင်္မာလာလို့ရှိရင်တရားနဲ့အနာယူတက်တာလို့လူကထိုင်မှာထိုင်ပြီးတော့မမလေးအတက်ကိုဝအောင်ဖြည်းဖြည်းချင်းမောအောင်ရှိနေမမမရှိမောပြီးတော့နော်ဒီစကားလုံးကပြည့်စကားပြန်တော့အသက်ရှူတယ်လို့ပြောသုံးနေတာနော်ငါမောလုံးလို့လေးရှူလို့ဒီမှာမပြောဘူးအသက်ရှူတယ်လို့ပြောကြတယ်တော်တော်လေးလေးနဲ့စကားလို့ပြောအသက်ရှူတာဆိုအသက်ရှူကြလို့ရှိရင်ပြောမှတော့အသက်တော်ရှူမယ်လို့တတိလေးနဲ့ကားပြီးတော့မောပြီးအောင်တတိချအသက်ကိုလေးလေးပြင်ရှုရှုလေးရှုရစေ။ဟော။ဒါတတိရှုရတဲ့ကြောင့်စိတ်ပင်မမှုလည်းလျော့သွားတယ်။ခဏကောပင်မမှုတိုးကျနေမှုခေါင်းပူကြရဲစကြောပြက်တာတွေကစလျော့ကျ။ stress နေသွားတယ်နော်။ stress နေသွားလို့ရှိရင်ကျန်းမာရေးပူကောင်းတဲ့အသက်နဲ့ပူရှု။ဒီလိုနဲ့ပဲတတိသမားတွေပူကောင်းလာပြီးတော့နည်းနည်းတဲ့ခန္ဓာရဲ့သဘာဝတွေစိတ်ရဲ့သဘာဝတွေသိလာ။ပူလုံနိုင်ပြီးပူကျွရှိတယ်ပဲ။နည်းနည်းလေးလို့နည်းနည်းတော့ကျွရှိတယ်။နည်းနည်းလို့နည်းနည်းကျွရှိတယ်။